Welcome to the Voice of America in Burmese.
Minglamne kima to da shin mya shin. American Bureau of Washington DC myo ro VOA American atan ye 2023 ku ne me la 18 ye ni bouthu ni minet khin season rue ko myanmar sanaw chain minet 6 nai kan ni 9 nai athi line to meter 24 40 51 line lan meter 190 tu ka ni dai yai thauk lwin ni ba bi shin.တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်အစီအစဉ်တွေကိုတာဝန်ယူတက်ဆက်မှာဖြစ်ပါတယ
်ကျွန်တော်တပေါင်းသားမှာအနည်းခတ်သိကင်းရင်ကြပါစေဒီကနေ့သတင်းတွေကတော့ဘူခမုံတိုင်းဖြစ်စည်းတွေရဲ့တရားမှုကြောင့်လူသန်းပေါင်း16တန်းကျော်ရဲ့ဘဝတွေထိခိုက်ခံရပွဲရှိတယ်လို့ UNICEF ကသတင်းထုတ်ပြန်လိုက်ပါတယ်ယူကရိန်းကိုကျူးကျော်ခဲ့တာနဲ့ပတ်သက်လို့အနာဂတ်မှာရုရှားပေါ်တရားစွဲအရေးယူဖို့ဥရောပထိပ်သီးခေါင်းဆောင်တွေကဆွေးနွေးနေကြပါတယ်ဒီချိန်မှာပဲယူကရိန်းကိုတိုက်လေရင်တွေပြေဖို့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုထူထောင်ရမယ်လို့ UK နဲ့ Netherlands ဝန်ကြီးချုပ်တို့ကအင်္ဂါနေ့ကကြေညာပြလိုက်ကြတဲ့သတင်းနဲ့တခြားမြန်မာနိုင်ငံကပါသတင်းတွေကိုမှတ်သိနေတယ်ပဲတင်ပြပေးကြမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့မိုခါဆိုက်ကလုန်းမုန်တိုင်းဒန်သင့်နောက်ဆက်တွဲအခြေအနေတွေကိုအရင်ဆုံးနှားဆင်ချက်ရမှာဖြစ်ပါတယ်။နေဖို
့နေရာလည်းမရှိဘူး၊စားဖို့စားကြောင်းလည်းမရှိဘူး။အခြေတွေက injurious တွေနေတယ်
ဒုက္ခတဲ့တူပြောပြခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်ထဲမှာပဲမြန်မာပြည်ရင်းစစ်ဆောင်နေအခုညီလိုအပ်နေတဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်မြဝတီမြို့နယ်ဒရင်းကတိုက်ပွဲတွေအကြောင်းကိုလည်းသတင်းဆောင်မကိုလည်းနားဆင်ချရပါမယ်ဒီနောက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းကဘာတလွားခီးသွားတဲ့နေရာပေါင်းစုံအကြောင်းဆောင်သတင်းပတ်စင်ခဏတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဥတင်မောင်းတန်းနဲ့အတူတင်ပြပါမယ်
မုခမုံတိုင်းဖြက်စည်းတွေရဲ့တရားမှုကြောင့်လူသန်းပေါင်း16တန်းကျော်ရဲ့ဘဝတွေထိခိုက်ခံရပွဲရှိတယ်လို့ကုလသမဂ္ဂကလေးသင်ငယ်များစောင့်ရှောက်ရေးရမုံငွေအဖွဲ့ UNICEF ကမေလ16ရက်မှာသတင်းထုတ်ပြန်လိုက်ပါတယ်။မုံတိုင်းလူသွားပြီးမဲ့မြေပြိုပင်အန္တရာယ်ကကြီးမားနေပြီးလမ်းမရက်တွေမှာရေကြောင်းပြန့်နှံ့မဲ့ရောဂါတွေအပါအဝင်အန္တရာယ်တွေပိုများလာပွဲရှိတယ်လို့ UNICEF ကပြောပါတယ်။မုံတိုင်းကြောင့်အိမ်တွေကျန်းမာရေးစောင့်ရှောက်မှုအဆောက်အုံတွေကျောင်းတွေနဲ့တခြားအရေးပါတဲ့အခြေခံအဆောက်အုံတွေပျက်စီးသွားကြပြီဖြစ်တယ်လို့ UNICEF ကဆိုပါတယ်။ပုံလိုက်တန်သင့်တဲ့နေရာတွေဟာပဋိပက္ခဆင်းရဲမွဲတွေမှုမတည်ငြိမ်မှုနဲ့သဘာဝပတ်ဝန်းကျင်ရာသီဥတုပြက်တာတွေကိုဖျက်ဆီးခဲ့ရပြီးတဲ့ရက်ရွာအတိုက်ဝန်းတွေရှိရာနေရာတွေဖြစ်ပါတယ်လို့ UNICEF အမှုဆောင်ရရှိချုပ် Catherine Russell ကပြောပါတယ်။ပုံလိုက်ဖျက်ဆီးရာဒေသတွေကရခိုင်ချင်းစကိုင်းနဲ့မကွေးတိုင်းကဒေသတွေဖြစ်ပြီးမြင်းနေရအရက်တွေရှိတာမို့ရေကြီးမြေပြိုမဲ့အန္တရာယ်ကလည်းရှိနေပါတယ်။အဒီဒေသတွေမှာဒုက္ခသည်တွေ ITP လို့သိကြတဲ့ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေထိုင်ကြသူတွေရှိနေကြပါတယ်။အဒီဒေသတွေမှာရခိုင်နဲ့ရိုဟင်ဂျာ ITP 1.2 တန်းအပါဝင်လူ16တန်းကျော်နေထိုင်နေကြတာပါ။ဒီအထက်မှာကလေး 9.6 တန်းပါဝင်တယ်လို့ UNICEF ကပြောပါတယ်။မုခမုန်တိုင်းပြည်မှာအခြေအနေကိုအရေးပေါ်အကဲဖြတ်ပြီးကလေးတွေရဲ့လိုအပ်ချက်ကိုချက်ချင်းတုံ့ပြန်နေပါတယ်လို့လည်းMiss Catherine Russell ကဆိုပါတယ်ဒါပေမဲ့ကလေးတွေနဲ့မိသားစုတွေရဲ့ဘဝတိုးတက်လာဖို့အကောင်းဆုံးနည်းလမ်းကတော့ရေရှည်ဖြည့်ကိုရှာဖွေတာပဲဖြစ်တယ်လို့သူကဆိုကြပါမှာခင်ဗျာ
ကောင်ဆယ်ော်ယူရိုပလို့ခေါ်တဲ့ဥရောပကောင်စီအဖွဲ့ဝင်ဥရောပထိပ်သီးခေါင်းဆောင်များဆွေးနွေးပွဲကိုအိုက်စလန်မှာအင်ကာနီကစတင်ကျင်းပနေပြီးနိုင်ငံပေါင်း46နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြပါတယ်ယူကရိန်းကိုကျူးကျော်ခဲ့တာနဲ့ပတ်သက်ပြီးအနာဂတ်မှာရုရှားအပေါ်တရားစွဲဆိုအရေးယူနိုင်ဖို့ဒီအစည်းအဝေးပွဲမှာအဓိကဆွေးနွေးမှာပါရုရှားကျူးကျော်စီရဲ့ပျက်စီးဆုံးရှုံးမှုစီးရင်မှတ်တမ်းပြုစုပြီးနောက်မှာအထူးတရားရုံးတစ်ခုမှာအသုံးပြုနိုင်ဖို့ရည်ရွယ်ထားပါတယ်ယူကရိန်းမှာရုရှားကျူးလွန်နေတဲ့ရက်ဆက်ချမ်းချုပ်မှုတွေပျက်စီးမှုအတွက်ရောကြီးပြန်ပေးဖို့အခုလိုပျက်စီးဆုံးရှုံးမှုအစီရင်ပြုစုတာကအပြေရှာနိုင်ရေးလမ်းကြောင်းပေါ်မှာပထမဆုံးနဲ့စစ်မှန်တဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့အစည်းအဝေးကိုတက်ရောက်ဖို့ရောက်လာတဲ့ယူကရိန်းဝန်ကြီးချုပ်ဒန်နီရှမဲကပြောပါတယ်ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဘွန်ဒါလီယန်ကလည်းယူကရိန်းမှာစစ်ပွဲအတွင်းရုရှားဘက်ကစင်စက်မပြတ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်ရုရှားအနေနဲ့တာဝန်ခံနိုင်ရည်အဓိကဆွေးနွေးမယ်လို့ပြောဆိုထားပါတယ်။ဥရောပကောင်စီဟာအဖွဲ့ဝင်နိုင်ငံတွေကြားမှာလူ့အခွင့်အရေးဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုမြင့်တင်ဖို့အတွက်ရည်ရွယ်ပြီးဥရောပသမ္မတအဖွဲ့ဝင်28နိုင်ငံအပြင်ဗြိတိန်၊တူရကီ၊အနောက်ဘော်လ်ကန်နိုင်ငံတွေ၊ဂျော်ဂျီယာနဲ့အာမေးနီးယားနိုင်ငံတွေပါဝင်ကြပါတယ်ရှင်။
ယူကရိန်းကိုတိုက်လေရင်တွေပေးဖို့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုထူထောင်ကြမယ်လို့ UK ဝန်ကြီးချုပ် Rishi Sunak နဲ့ Netherlands ဝန်ကြီးချုပ် Mark Rutte တို့က င်္ဂါနေ့ကကလေးပြုတ်လိုက်ကြပါတယ်လက်ချင်းပေးတာကနေ F-16 ဂျက်တိုက်လိုက်ရင်ပို့ဆောင်တဲ့အထိယူကရိန်းရဲ့လေကြောင်းတိုက်ပွဲဆွမ်းဆောင်ယူကိုမြင့်ပေးဖို့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့တရကိုထူထောင်ကြမယ်လို့ဝန်ကြီးချုပ်လူဦးသဘောတူကြကြောင်းစုနယ်ရဲ့ရုံးကထုတ်ပြန်ချက်မှာပြောထားတာပါအိုက်စလန်မှာလုပ်နေတဲ့ဥရောပကောင်စီထိပ်သီးအစည်းအဝေးမှာသူတို့နှစ်ယောက်တွေ့ဆုံခဲ့ကြပြီးတဲ့နောက်အခုလိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်တတိယလာနေ့ကစုနယ်ရဲ့အင်ကိုတောရောက်လဲပတ်ပြီးတဲ့နောက်တိုက်လေရင်ပူးပေါင်းဆောင်ရွက်ရေးအတွက်အကောင်းမြင်ကြောင်းယူကရိန်းသမရဗိုလိုဒီမာဇယ်လန်စကီကပြောပါတယ်ခုထီတော့ဥရောပမဟာမိတ်တွေကယူကရိန်းကိုခင်မီဂျက်တိုက်လေယာဉ်ပေးဖို့နှောင့်နှေးနေကြဆဲပါဒါပေမဲ့ယူကရိန်းတိုက်လေယာဉ်မှုတွေကိုလက်ချေပေးမဲ့အကြောင်းကိုဖွင့်ပေးဖို့ UK ကပြင်ဆင်နေကြောင်းဝန်ကြီးချုပ်ဆူနက်ကတင်းလာနေမှာပြောပါတယ်ပြင်သစ်ကလည်းအလားတူကြောင်းဖွင့်မှုကာလန်ထားပေမဲ့ယူကရိန်းကိုတိုက်လေယာဉ်တွေပို့ပေးဖို့ကတော့မဖြစ်နိုင်ကြောင်းပြောထားတာပါနေတို့မှာယူကရိန်းရဲ့ရာသင့်ရထိုက်တဲ့နေရာရှိတာကိုဝန်ကြီးချုပ်ကယုံကြည်ကြောင်းထပ်မံပြောဆိုပြီးတဲ့နောက်အနာဂတ်တိုက်ခိုက်မှုတွေကိုပါတားဆီးပေးနိုင်တဲ့အာမခံချက်ပေးနိုင်မဲ့ရေရှည်လုံခြုံရေးဆရာအကူအညီပေးဖို့မဟာမိတ်တွေအတွက်အရေးကြီးတာကိုလည်းခေါင်းဆောင်တွေကသဘောတူကြကြောင်းစူးနက်ကပြောရေးဆိုခွင့်ရှိတယ်ကပြောပါလေခင်ဗျာ
အာဖရိကကောင်ဆောင်တွေရဲ့ကိုယ်စားလှယ်အဖွဲ့ဟာငြိမ်းချမ်းရေးအစည်းအဝေးတစ်ရက်ကိုတင်ပြဖို့အတွက်ရုရှားနဲ့ယူကရိန်းနိုင်ငံတွေစီမကြခင်သွားရောက်မယ်လို့တောင်အာဖရိကသမ္မတဆီရဲရာမာဖိုဆာကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီတို့နဲ့သူစကားပြောဆိုခဲ့ပြီးနှစ်ဦးစလုံးကအာဖရိကကိုယ်စားလှယ်အဖွဲ့ကိုလက်ခံတွဲဆုံဖို့သဘောတူထားတယ်လို့ရာမာဖိုဆာကပြောပါတယ်။ဆွေးနွေးပွဲတွေကိုပြည်ပခဖြည့်ရှင်ရင်ကိုအဓိကထားလှုပ်ဆောင်နေတဲ့လန်ဒန်ခြေဆိုင်အကျိုးအမြတ်မယူတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Brazil Bill Foundation ကစီစဉ်ဆောင်ရွက်ပေးတာလို့လည်းပြောပါတယ်။အစည်းအဝေးတွေအများဆုံးချင်းပဖို့ပြင်ဆင်မှုတွေစတင်နေပြီလို့ရာမာဖိုဆာကပြောပါတယ်။ကုလသမဂ္ဂနဲ့အာဖရိကသမဂ္ဂအဖွဲ့တွေရဲ့အထွေထွေအတွင်းမှုနှစ်ဦးစလုံးကိုလည်းဒီစီစဉ်နဲ့ပတ်သက်ပြီးရှင်းလင်းတင်ပြခဲ့ပြီးဖြစ်တယ်လို့ပြောပါတယ်။ဒီငြိမ်းချမ်းရေးအဆိုပြုချက်ကိုတောင်အာဖရိကဇမ်ဘီယာ၊စီနီဂေါ၊ကွန်ဂို၊ဘရစ်ဆာဗီလ်၊ယူဂန်ဒန်၊အီဂျစ်နိုင်ငံတွေကပူးတွဲပြုလုပ်ကြမှာဖြစ်ပါတယ်ရှင်။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5.85 MHz နဲ့လိုင်းလက်မီတာ190 kHz 1.505 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပေါ်ဒူးမဲ့သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ Republican ခေါင်းဆောင်တွေဟာအကြွေးကန့်သတ်ချက်ကိစ္စကိုအင်ပြူတော်မှာအင်္ဂါနေ့ကဒုတိယကြိမ်ထပ်မံတွေ့ဆုံခဲ့ကြပြီးသဘောတူညီချက်ရဖို့နီလာကြောင့် Republican အောက်လွှတ်တော်ဥက္ကဋ္ဌကသတင်းတောက်တွေးကိုပြောလိုက်ပါတယ်။အကြွေးကန့်သတ်ချက်ကိုတိုးမြင့်ပေးဖို့နှစ်ဖက်အကြားသဘောတူညီချက်ရဖို့ဝင်နေသေးပေမဲ့ဒီဘက်ကမှသဘောတူညီချက်ရနိုင်ပွဲရှိတယ်လို့ Mr. McCarthy ကပြောခဲ့ပါတယ်။သဘောတူညီချက်ကိုရဖို့ဒီလောက်ကြီးလက်မခက်နိုင်ဘူးလို့သူကဆိုပါတယ်။Mr. McCarthy ပြောသလိုအချိန်မြန်မမလားဆိုတော့ကတော့ဒီမိုကရက်တွေဘက်ကမသေးကြလာသေးပါဘူး။ဒါပေမဲ့အစည်းအဝေးကရက်လက်ရှိပြီးပြုပွင့်လင်းလင်းဆွေးနွေးကြတယ်လို့အင်ပြူတော်ကဆိုပါတယ်။သဘောတူညီချက်ရရှိဖို့လက်ထောက်တွေကဆွေးနွေးကြပြီးတဲ့နောက်အထက်လွှတ်တော်အမအများစုဒီမိုကရက်ကောင်ဆောင် Chuck Schumer အထက်လွှတ်တော် Republican ကောင်ဆောင် Mitch McConnell အောက်လွှတ်တော်ဒီမိုကရက်အမကောင်ဆောင် Hakeem Jeffries တို့နဲ့အတူအောက်လွှတ်တော်ဥက္ကဋ္ဌ McCarthy တို့ကိုသမ္မတ Biden ကတနားရီလောက်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။တကယ်လို့နှစ်ဖက်လုံးကယုံကြည်မှုရှိရှိနဲ့ဘယ်ဘက်မှကိုလိုချင်တာကိုအယားရမရဘူးဆိုတာအတိအမှတ်ပြုကြရင်တာဝန်သည့်နှစ်ပါတီဘတ်ဂျက်သဘောတူညီရရမယ်လမ်းကြောင်းရှိတယ်ဆိုတော့ကိုသမ္မတဘိုင်ဒန်ကအကောင်းမြင်တဲ့အကြောင်းအင်ပြူတော်ကပြောပါတယ်နှစ်ပါတီလုံးကမြန်မြန်ဆန်ဆန်လုပ်ကြဖို့သဘောတူကြတယ်လို့လည်းဆိုပါတယ်ခင်ဗျာ
ကုန်သွယ်ရေးလျှို့ဝှက်ချက်တွေကိုခိုးယူမှုပိတ်ဆို့အရေးယူထားတာတွေကိုချိုးဖောက်ပြီးအရေးကြီးနည်းပညာတွေတင်ပို့ဖို့ကြိုးပမ်းမှုဆွဲချက်တွေနဲ့တရုတ်နဲ့ရုရှားနိုင်ငံသားအများအပြားကိုအမေရိကန်ကအင်ကာနီမှာဆွဲချက်တင်လိုက်ပါတယ်။ဆွဲချက်တင်ခံရတဲ့သူတွေထဲမှာ2016ကနေ2018ခုနှစ်အထိ Apple ကုမ္ပဏီမှာလုပ်လုပ်ခဲ့တဲ့အသက်35နှစ်အရွယ် WeBound One အမည်နဲ့ software engineer တူလဲပါဝင်ပါတယ်။သူကိုမောင်းသူမဲ့ကသူတည်တနာပြုချက်တီထွင်ဖန်တီးချက်တွေနဲ့ပတ်သက်တဲ့ software ခိုးယူမှုနဲ့တခြားကုန်သွယ်မှုလျှို့ဝှက်ချက်တွေခိုးယူမှုနဲ့ဆွတ်ဆွဲထားတာပါ။ ဓာတ်ပြန်ဆုလိုက်ပြုံလိုက်သည့်အချိန်ပျက်စီးစေတဲ့လက်နက်တွေထုတ်လို့ရမှာအသုံးပြုတဲ့ပစ္စည်းတွေအီရန်ကိုထောက်ပံ့ပေးဖို့ကြိုးပမ်းမှုနဲ့လဲရှောင်းချောင်ချောင်းအမည်နဲ့အသက်39နှစ်အရွယ်တရုတ်အမျိုးသားတဦးကိုလဲဆွဲချက်တင်ထားပါတယ်။တရုတ်နိုင်ငံမှာလွတ်မြောက်နေတဲ့သူ့ကိုပိတ်ဆို့အရေးယူမှုအပေါ်ချိုးဖောက်မှုငွေကြေးခဝါချမှုနဲ့ဘဏ်လိမ်လည်မှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ရှင်။
တခါသုံးပလတ်စတစ်ကိုတဝက်လျှော့ချပြီးပတ်ဝန်းကျင်ကြီးညမှုတက်နေတာကိုတားဖို့လာမယ့်နှစ်အနည်းငယ်ကအရေးကြီးလာတယ်လို့ကုလသမဂ္ဂအစိုးရခန်းစားကအင်္ဂါနေ့ကပြောလိုက်ပါတယ်။သမုဒ္ဒရာထဲကကျင်းတွေကနေအေဗရက်တောင်ထိပ်အထိအနုကြည်မှန်မြောင်းနဲ့မှမြင်ရနိုင်တဲ့ပလတ်စတစ်အမှုန်မွားတွေကိုတွေ့လာရတာတဲ့အပြင်စိုးရင်ဆရာတွေကလည်းများလာခဲ့တာပါ။လူသားထဲမှာဆိုရင်သွေးနို့ကြီးနဲ့ကလေးချင်းထဲမှာတောင်အဲ့ဒီပလတ်စတစ်အမှုန်မွားတွေကိုတွေ့လာနေရပါပြီ။ပလတ်စတစ်တွေကိုထုတ်လုပ်သုံးဆွဲလွှစ်ပစ်ကြဖို့ကြောင့်ဂေယစနစ်ညဉ့်ညံ့ရပါတယ်လူ့ကျန်းမာရေးအတွက်အန္တရာယ်ရှိပြီးဥတုယာတိဖောက်ပြန်တာတွေဖြစ်စေပါတယ်လို့ UNEP ရဲ့အမှုဆောင်ညွှန်ကြားမှုအင်ဂါအန်ဒါဆန်ကပြောပါတယ်တဘာဝပတ်ဝန်းကျင်မှာပလတ်စတစ်ညဉ့်ညံ့မှုကိုအဆုံးသတ်နိုင်မဲ့ဥပဒေကြောင့်ဆိုင်ရာသဘောတူညီချက်တက်ကိုတိုင်းပြည်နေရာလောက်ကပါရီပြုတ်မှာဆွေးနွေးဖို့နှစ်ပတ်အလိုမှာကုလသမဂ္ဂတဘာဝပတ်ဝန်းကျင်အစီအစဉ် UNEP ရဲ့အစည်းအဝေးစာထွက်ပေါ်လာခဲ့တာဖြစ်ပါတယ်ပြန်လဲအသုံးပြုရေးပြန်လဲထုတ်လုပ်နိုင်ရင်လည်းအသုံးပြုပြီးပစ္စည်းတွေကိုတမျိုးဖုံထုတ်လုပ်အသုံးပြုရေးပေါ်အခြေခံပြီးအစီအစဉ်တရက်ကိုကုလသမဂ္ဂကသူ့ရဲ့အစီအစဉ်ထဲမှာချပြထားပါတယ်ဒီစီမံခန့်အရဆိုရင်တော့ပလတ်စတစ်ညင်ညမ်းမှုကို2040မှာ80ရာခိုင်နှုန်းလျှော့ချနိုင်ပြီးတစ်ခါသုံးပလတ်စတစ်ထုတ်လုပ်မှုကိုတစ်ဝက်လျှော့ချနိုင်မယ်လို့ဒီအစီအစဉ်ခန်းစားကမျှော်လင့်ထားတာပါ
American မှာပြောင်းရွှေ့နေထိုင်နေတဲ့ Britain တော်ဝင်မင်းသား Harry UK ကိုလာရောက်တဲ့အချိန်မှာသူ့ကိုယ်ပိုင်ငွေစိုက်ထုတ်ပြီးရဲအကာအကွယ်ရယူဖို့တောင်းဆိုချက်ကို Britain အစိုးရကညှဉ်းဆန်ခဲ့တာအပေါ်ပြန်လည်ချိပနိုင်ဖို့မင်းသား Harry ရဲ့ရှေ့နေတူကအင်္ဂါနေ့ကလန်ဒန်ကတရားရုံးတစ်ခုမှာရှောက်လဲလိုက်ပါတယ်ဗြိတိန်ပြည်ထောင်စုဌာနနဲ့တော်ဝင်မိသားစုနဲ့နာမည်ကြေချာသူများအတွက်လုံခြုံရေးဆိုင်ရာအမှုဆောင်ကော်မတီနှစ်ခုလုံးကိုပြန်လည်တရားစွဲခွင့်ပြုဖို့မင်းသားဟယ်ရီရဲ့ရှင့်နေကတရားသူကြီးကိုတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီအတွက်တရားသူကြီးကစီရင်ချက်မချသေးပါဘူး။မင်းသားဟယ်ရီရဲ့ရှင့်နေရှဟစ်ဖာတီမာကရှောက်လဲရမှာအစိုးရလှုပ်ဆောင်ချက်ကလုံပိုင်ခွင့်အာဏာကိုကျော်လွန်နေတယ်လို့ပြောပါတယ်။အစိုးရရှင်းနေဘက်ကတော့ချမ်းသာသူတွေအတွက်တက်တော်ဆောင်အဖြစ်ရဲတပ်ဖွဲ့တွေကိုအသုံးပြုတာတားမြစ်တဲ့အခွင့်အာဏာအတွင်းကလှုပ်ဆောင်ခဲ့တာလို့ခြေပါပါတယ်။ Sussex မြို့သား Harry နဲ့မြို့သားကတော့ Meghan တို့ဟာ Britain တော်ဝင်တာဝန်တွေကနေနှုတ်ထွက်ပြီး2020မှာ California ကိုပြောင်းရွှေ့ပြီးတဲ့နောက် Britain အစိုးရကလုံခြုံရေးကိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်တဲ့သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။အရင်ဆုံးတော့မုံတိုင်းသတင်းနဲ့ဆက်ရအောင်ပါရှင်။မေလ14ရက်နေ့ကစစ်တွေမြို့မိုင်90ဝန်းကျင်ကိုဗဟိုပြုတိုက်ခတ်ခဲ့တဲ့မိုးခါဆိုက်ကလုန်းမုံတိုင်းချောက်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တေဆုံးသူအရေအတွက်ဒေါ်လာနဲ့ပေးပျောက်ဆုံးသူပေါင်းရာချီရှိနေကြောင်းတက်ကယ်ပြင် IDP စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တဦးက VOA ကိုပြောပါတယ်။မုံတိုင်းဒုက္ခသည်တွေအတွက်နေစရာဆန်းနှရိတ်ခန့်တဲ့စေဝါတွေအရေးပေါ်လိုအပ်နေတယ်လို့လည်းပြောပါတယ်။မုံတိုင်းဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မိုင်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီစစ်တွေ့မြို့နာတဝိုင်းမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့နောက်ဆုံးအခြေအနေအခုဘယ်လိုရှိလဲရှင်
။ဟုတ်ကဲ့မုံတိုင်းပြောရရင်တော့မှာဆိုရင်ကျွန်တော်တို့ဒီမှာရှယ်တာတွေကန့်ပြီးပေါ့နော်ကန့်တော့ဗီလိတီရောဘာမှဖြစ်ဖြစ်ပါဘူးကွ။မျိုးကုန်ရလည်းမရှိဘူးစားဖို့အစားအသောက်လည်းမရှိဘူးအချို့တွေကဟို injurious ဖြစ်နေတယ်သူတို့တွေ ठी ကူဖို့ပြည်လည်းမရှိဘူးသင်ဒီမှာကျွန်တော်တို့စစ်ခေတ်ကြီးမှာအစိုးရကတော့ဒီအစိုးရဘက်ကနေစီစဉ်ပေးတဲ့ပေးခဲ့တဲ့စီယုံကြီးတခုရှိတယ်အမအဲ့ဒီစီယုံကြီးကအင်းကတော့ဒီ incommode ဟိုပါစီယုံကြီးရဲ့ commode ပါလေကပြည့်စုံပြီဆရာဝန်ဆိုလို့ဘယ်တော့မှမရှိဘူးစီးလေးကျွန်တော်ကိုယ်တိုင်တော့မရှိရသူတို့မှစီးလေးလုံးတော့မရှိဘူ
းတိစုံသူရေအတွက်ကတော့ဘလောက်ရှိသွားပြီလဲရှင်
ကျွန်တော်တို့အခုဒီမှာတင်ပြရင်းတွေလိုက်ခေါ်တာကျွန်တော်ဖင်းနေကြတယ်ကျွန်တော်တင်ရလေးရရှိပါတော့ဖင်းနေနေတော့ကျွန်တော်တို့ခုခုပေါ့နော်အခုဒီပေါ်ကြီးကြရပါတော့နော်ဆရာကျော်ပြည်တယ်ဒါပေမဲ့ဆရာကျော်ကမဆင်းသေးဘူးဘုရားဒီဘက်ကဘယ်လိုကတက်တူရဒီကုန်းတို့ရေးခေတ်ကကျွန်မရဲ့ကျွန်တော်တို့အခုအစီမဲတွေပြောလို့ရမယ်ဒီကုန်းတို့ကကျွန်တော်တို့ရွာမှာတင်ခဲ့တဲ့ကမ္ဘာတင်ခဲ့တဲ့လူတွေခုခုပေါင်းတင်တတော်များများလို့ရှိတယ်ဘာလို့ပေါ်ဆုံးနေလဲဆိုရင်ကျွန်တော်တို့ပေါ့နော်လူတွေရွှေ့ပြောင်းတဲ့အချိန်မှာတချို့လူတွေကအိမ်မှာပဲကျန်နေတာ၊ကမ်းတွေမှာပဲကျန်နေတာ၊သူတို့မိမကိုခင်းနေတယ်။ မိမနဲ့ကလေးတို့သူတို့ကားပေါ်မှာထည့်ပြီးတော့ညီကြီးကအမှတ်ပြန်ခဲ့တယ်။သူတို့ပြန်ခဲ့တဲ့နေရာတော့ရေးကြည့်သွားတယ်။ကလေးတွေမလုပ်တဲ့အချိန်မှာရေးကပြပြီးသွားတယ်သူတို့ရေးချင်းရေးနဲ့စာရတယ်ပေါ့နော်။ကျွန်တော်သူတို့ရဲ့အလောင်းကအခုချင်းနေမပြည့်ဘူး။တ
ိတ်ဆုံးတဲ့သူတွေနောက်ပျောက်ဆုံးနေတဲ့သူတွေကရိုဟင်ဂျာမွတ်စလင်တွေပဲလားရှင
်။ဟုတ်ကဲ့ရိုဟင်ဂျာမွတ်စလင်တွေဘာလို့ဆိုတော့သူတို့မျိုးပေါ်မှာနေတဲ့ရခိုင်တွေကအထမဒီကျွန်တော်တို့နဲ့တောက်ဆုံးပြီးကြက်ကနမဖြစ်ခင်ကျွန်တော်တို့မွတ်စလင်ရောရခိုင်ရောအကုန်လုံးပေါင်းပြီးတော့နေခဲ့တာအခုကမွတ်စလင်ခက်တဲ့ဒီဘောနောကျေးရောဖဲရောက်ပြီးတော့ရခိုင်တွေကဘောနောအမျိုးသားတွေရောက်နေတယ်ဆိုတော့ဒီလိုပြောဆိုရတဲ့အကြောင်းကြီးကိုပြောမစင်အပြီးကကျွန်တော်တို့ရဲ့ citizenship ဖြစ်တာဘောနောဒီစစ်တူမှာနေတဲ့စစ်တူမျိုးပေါ်မှာနေတဲ့လူတွေကဒီတခြားကိုဒီလိုမုံနဲ့ချစ်လာမယ်ဆိုတော့ပြီးတဲ့အတွက်ကြောင့်ဒီလိုပါတီတီရမယ်ဆိုချင်သူတို့ကပြောင်းသွားတယ်ဥမာဒီဘုံကကျွန်တော်တို့ပါတီခြေရုပ်အဲကြောက်တော့ဖဲလို့ကတော့အဲ့ဒီဘက်ကပြောင်းသွားတယ်ဒါလို့ဒီအဲ့ဒီနေရာတွေကပေါင်းနေတဲ့ခါထားတယ်ဒီကုန်းကြီးတွေကတော့အများကြီးတော်တယ်ကျွန်တော်တို့မစလီလေးကဟိုဘက်ကဘာလို့မရောက်ခဲ့ဘူးလို့ဆိုရင်ကျွန်တော်တို့အဲ့ဒီဘက်ကပြောင်းရှိဖို့အတွက်ကျွန်တော်တို့မှမတ်ပုံနေတယ်ကျွန်တော်တို့မစလီလေးကမတ်ပုံနေမှာရှိရတဲ့ကျွန်တော်တို့အဲ့ဒီဘက်ကခရီးထည့်ပြီးတော့ကိုယ့်အတွက်ကိုကိုခေလို့မရခဲ့ဘူးဒီမှာပဲဒီမှာစစ်တေမှာဖြစ်နေစစ်တေမှာပဲနေပြီးတော့ဒီလုံးလိုက်ကိုကျွန်တော်ညီချင်ရမယ့်အဖြစ်ကျွန်တော်မရှိကျွန်တော်အဲ့လိုဆင်းနေနေရတာဘာလို့လဲဆိုရင်ကျွန်တော်မတ်ပုံမရှိဘူ
းကုညီကေဇေရဲ့အခြေအနေရောကိုဘယ်လိုရှိလဲရှင
်ကုညီကေဇေရဲ့အနေထားကအခုဒီမုံမန်းဖြစ်သွားတာ၃ရက်တော့ရှိပြီကုညီကေဇေကတနေ့ကဘူးသားမရောက်ဘူးဘေးအဖေကြီးမှာပဲဤဘေးကြီးမှာမရောက်ဘူးဒီနေ့တနေ့ကပဲရွယ်လက်ရှိရကတချို့နေကြတာ၃ရက်ရယ်ဒီမှာကကျွန်တော်တို့ကလေယာဉ်ပြောင်းလာရှိတယ်လာရင်ပြီးကျွန်တော်ကိုယ်တိုင်စကားပြောပြီးတဲ့ IRC ကဘောနော WP program ကနေကြတာမပြောင်းလာသူတို့ကလည်းကျွန်တော်တို့ကအဖြစ်ကြီးလို့မပြည့်ဘူ
းစစ်ကောင်စီဘက်ကတော့သူတို့ဒီရခိုင်ပြည်နယ်ဘက်မှာမုံတိုင်းကြောင့်ဒုက္ခရောက်နေတဲ့သူတွေပေါ့နော်အဲ့ဒါတွေကိုသူတို့ကူညီကယ်ဆယ်ရေးတွေလုပ်နေတယ်လို့ပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေစခန်းမှာစစ်ကောင်စီကအခုလက်ရှိဘာတွေဆောင်ရွက်ပေးနေလဲရှင်
ဟုတ်တယ်ဒီကလေးဖတ်တာဆိုရင်ကျွန်တော်တို့စစ်တေမျိုးစစ်တေတေတွေအတွက်ပြည်ကမုံနာမဖတ်မဖြစ်ခင်ပြည်ကအဝိုင်းလည်းလုပ်ခဲ့တယ်အဝိုင်းလည်းဆိုတော့ကျွန်တော်ကကာယကံရှင်တော်လို့လာမဟုတ်ဘူးကျွန်တော်တို့ရဲ့အဲရိုဟင်ဂျာမွတ်စလင်တွေကောင်းဆောင်တွေရှိတယ်မှာသူတို့ခန့်ထားတာပေါ့နော်ဒီ village leader ပေါ့နော်ဒီအောင်ချိုရေမျိုးတို့အတူမျိုးတို့သူတို့ခန့်ထားတာရှိတယ်သူတို့ကတစ်ဆင့်သူတို့နဲ့တစ်ဆင့်သူတို့ကဒီအဝိုင်းနဲ့မိုင်းဒီလိုအခံဒီရှိတဲ့မြန်မာလူမျိုးရှိတဲ့လူအလုပ်ရှိနေတဲ့အရှုပ်တွေလို့ဆိုပြီးတော့ပြောပြခဲ့တာရှိတယ်ဒီတူကဘာလို့ခဲ့ဘာလို့ခဲ့ရတယ်ဟိုမှာအုံတော့ချေတော့ဘောနောဘယ်ရာဒီလိုတော့မှနေတဲ့လူတွေဒီနေ့ခက်ချင်တဲ့တော်နေတယ်သူတို့ကလုံးဝအမင်းနဲ့ပါပဲအဲမှာရေကြီးဖို့များတယ်ဆိုတော့ဒီလူတွေကဒီစစ်ကောင်စီဘက်ကလည်းကျွန်တော်တို့ကားတွေပြေးတယ်ဟိုဘက်ကလာတဲ့လူတွေကိုကျွန်တော်ရွှေ့ပြီးတော့သူတို့ကားစီနေပြေးတယ်အဲ့ဒီဥမာတော့ပြောမစင်အုံတော့ချေဆက်ကနေသူတို့ကိုယ်တိုင်တော်ပြီးတော့ဒီဘောနောလူတချို့လူဟင်ကြတွေကိုသူတို့ဒီတက်ခက်ပြင်အတဲကြောင်ဘောနောအတက်လာကြောင်မှာပြောင်းလာပေးခဲ့ရှိရဲ့သူတို့ကားစီပြန်ပေးပြီးတော့
အင်ချင်နိုင်ပါရှင်စကိုင်းတိုင်းကစစ်ပေးဆောင်နေရှိတဲ့ဒေသတွေမှာလည်းမုံတိုင်းရှင်နဲ့လေပြင်းတိုက်တာမိုးသည်ထန်ခဲ့တာတွေကြောင့်ဒေသတချို့မှာစစ်ရှောင်ရိတ်ခါတွေပျက်စီးဆုံးရှုံးပြီးလက်ရှိမှာစကိုင်းတိုင်းကစစ်ပေးဆောင်နေတဲ့အတွက်ဆန်းနှက်ရိတ်ခါဆေးဝါးနဲ့နေစရာအမှုအကာတွေအရေးပေါ်လိုအပ်နေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုကိုညံဝင်းအောင်တင်ပြပေးထားပါတယ်ရှင
်စကိုင်းတိုင်းဆန်လင်းကြီးနဲ့ရင်းမပြေမြို့နယ်တွေမှာမုံတိုင်းအရှိန်ကြောင့်လေပြင်းတွေတိုက်ခတ်ပြီးမိုးကြီးရေရှမ်းတာတွေဖြစ်ခဲ့တာကြောင့်ဒေသခံတွေနဲ့စစ်ပေးဆောင်တွေဒုက္ခရောက်နေကြရတယ်လို့ရင်းမပြင်ဆလင်းကြီးစုပေါင်းတပိတ်ကော်မတီဝင်ကိုလွမ်းသူကပြောပါတယ်လမ်းနေတံတားတွေပျက်စီးမှုအများအပြားရှိနေတယ်လို့စစ်ဆောင်တွေအတွက်ရိတ်ခါတွေကလည်းရေမြုပ်ပျက်စီးသွားတာကြောင့်လက်ရှိမှာရိတ်ခါတွေလိုအပ်နေပြီးဒီရပိုင်းဖျားနာသူတွေများလာတာကြောင့်လည်းဆေးဝါးတွေပါအရေးပေါ်လိုအပ်နေတယ်လို့ကိုလွမ်းသူကပြောပါတယ
်သူလောင်ထားတဲ့ခါတွေဒီရေမြုပ်သွားတယ်ပြီးရင်အများကြီးအများကြီးပေါ့ဗျာကျွန်တော်တို့ထင်ထားတာတော့အများကြီးပျက်စီးဆုံးရှုံးပါတယ်အဲရေးပေါ်လိုအပ်နေတာကတော့ကျွန်တော်ထင်တယ်ဆေးဝါးတို့ရမယ်အပြီးရင်ကျွန်တော်တို့ဒီလူသုံးကိုအခြေခံလူသုံးကိုပျက်စီးလိုအပ်မယ်ပြီးရင်စားနပ်ရိက္ခာလိုအပ်မယ်အခြေခံအဲ့ဒါတော့အဓိကအရေးကြီးတယ်ဤစိမှာပဲကျွန်တော်ထင်တယ်မိုးကလေးရောက်တော့မှဆိုတော့ဟိုဝါရီလိုအပ်မယ်ဗျဒီမိုးကလေးတွေပါတော့လုံမယ်လို့ကျွန်တော်ပြောချင်တယ်ရှားလာနာတာတွေတော်တော်များတယ်ဗျအဓိကလိုအပ်တဲ့ဆေးဝါးတွေကတော့ရှားနာကြိုက်ခဲတာနဲ့အဲ့ဒီဝမ်းပြောက်ဝမ်းကျောတဲ့
ရင်မပင်နဲ့ဆလင်းကြီးမြို့နယ်တွေမှာစစ်ပေးဆောင်တွေအတွက်ငွေအန္တရာယ်လဲရှိနေတာကြောင့်ငွေရသည်မှာငွေအန္တရာယ်ပ ိုကြုံလာရနိုင်ခြင်းရှိတာမို့ငွေစိတ်ဖြည့်စည်တွေလည်းလိုအပ်နေတယ်လို့ကိုလွမ်းသူကပြောပါတယ်။မိုးခါမိုနိုင်ရဲ့အချိန်နဲ့လေပြင်းတိုက်ခတ်တာမိုးသည်ထံပြီးရေကြီးတာကြောင့်ရင်းမပင်နဲ့ဆလင်းကြီးနယ်တွေမှာအဆောက်အုံတွေနန်းတွေတံတားတွေအများပြားပျက်စီးခဲ့ပြီးစိုက်ခင်းတွေလည်းရေလွှမ်းမိုးခံရကပျက်စီးကုန်တယ်လို့ကိုလွမ်းသူကထပ်ပြောပါတယ
်။ရင်းမပင်မြို့နယ်တို့မှာလည်းရေပေါ်ပေါ်များများစွာရေဖုံးလွှမ်းပြီးတော့စိုက်ပျိုးနေဧကတွေညောင်များစွာတက်ဖုံးလွှမ်းသွားတယ်။အခုချိန်ထိကြော်ရည်ထဲမှာပြန်နေလို့မရပဲနဲ့ဒီဟိုပျက်စီးဆုံးကျုံမှုအင်တန်များတယ်အပရိဘောဂပစ္စည်းတွေအပြီးရင်နောက်တစ်ခုအစိုက်ပျိုးပေါ်တော်တဲ့စိုက်ပျိုးတည်ငံနေပြီးရင်အစိုက်ခင်းတွေအားလုံးပဲဖုံးလွှမ်းသွားတယ
်ကံမလူမြို့နယ်ကစေဘေးရှောင်တွေကလည်းဒီရပိုင်းမှာမိုးအသေးထန်တဲ့အတွက်နေထိုင်ရေးခက်ခဲနေကြသလိုစေဘေးရှောင်တွေထဲမှာဖျားနာသူတွေပိုများလာတာကြောင့်စေဝါအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စီရှောင်တွေကိုအကူအညီပေးနေတဲ့ကိုဗလာကြီးကပြောပါတယ
်ဆေးရတော့လိုအပ်တယ်ဆေးရတော့ခုမိုးရံလေးရံနဲ့တော့ခြားလာနာတာတော့များလာပြီဒီအပိုင်းကိုတော်တော်လေးအပြန်နာလေးတွေ့နေမွေးမွေးစိတ်ကြီးပြရတော့တော့ကျွန်တော်ရှိတော့မှာအရင်တလောပိုင်းကပဲဒီပြီးခဲ့တဲ့တစ်ခါလောက်ကပဲမွေးဒီဟောဗျာထန်တော့ရွာစီချောင်တောင်အဲ့လိုမွေးကပ်ပြီးတော့သုံးသွားနေတယ်မွေးစိတ်ကြီးပြရတော့ဒီမရှိသေးဘူးပဲဆိုတော့မိုးမိုးလည်းကြတော့မွေးရတူတူလည်းတွေ့ရတယ်ဗျအခုကျွန်တော်တို့လည်းတွေ့တာခဏခဏတွေ့နေရပါလေနှစ်ကောင်သုံးကောင်အဲ့လိုတွေ့နေတယ်အဲဆေးချောင်းတွေကိုတွေ့မှာကျွန်တော်တို့တော့တွေ့မှာမလုံးလောက်သေးဘူးခေါ်တာတချို့မိသားစုက၃၄ခုနေရတယ်ပြီးဟိုကျဲတဲ့ပဲအဲ့လိုနေရတော့အာညီမုတ်ထန်ပြောတော့စမတည်ဘူးအဓိကကတော့ဘိုးဘာတို့ပါတော့ဒီကတူအတင်ဟုတ်တယ
်ကလေးမျိုးမှာတော့လက်ရှိမှာစေဝါနေရခါတွေရှိနေသေးတယ်ဆိုပေမဲ့လုံလောက်တဲ့အဆင့်တော့မဟုတ်ဘူးလို့ဒေသခံကျောင်းဆရာတူကပြောပါတယ်
ဒီတော့ဆိုတာထက်ကျွန်တော်တို့တော့ဘယ်လိုပြောမလဲဟိုအမြဲလူနေတာမျိုးပေါ့ဟိုတခုခုဆိုကျွန်တော်တို့ကဟိုခြားသွားထလွာတကယ်ဖြည့်ချင်းတရားရှိတယ်ပေါ့နော်အရေးပေါ်ဆိုတာမျိုးမရှိပေါ့ဒီခုလိုနေထားတော့ကျွန်တော်တို့ဘာသာကျွန်တော်တို့ဒီရက်ဒီနိုင်ကြတဲ့အနေထားရှိပါတယ်တခုခုတော့ကပ်ဘေးတော့လကောင်းတခုခုတော့ဟိုတမောင်ဘေးတော့လကောင်းဖြည့်ရတော့ကျွန်တော်တို့ကဓာမရတော့ဒိတ်ဘာမှဒိတ်မရှိဘူးပေါ့အဲ့လိုကျွန်တော်ထိခိုက်ပြင်းတာမရှိမှာပေါ့
မူခါမုန်နိုင်အရှင်ကြောင့်စကိုင်းတိုင်းအတွင်းကဒေသတချို့မှာလည်းမိုးအသေးထန်ပြီးလေပြင်းတွေတိုက်ခတ်ခဲ့တာကြောင့်အမိုးကာမဲ့နေထိုင်ကြရတဲ့ဆေးဘေးရှောင်တွေနဲ့မလုံမကျုံမိုးကာတဲတွေမှာစုပေါင်းနေထိုင်ကြရတဲ့ဆေးဘေးရှောင်တွေပါနေထိုင်ရေးခက်ခဲနေကြပြီးဒုက္ခရောက်နေကြရတာဖြစ်တယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။မုန်တိုင်းကြောင့်မိုးအသေးထန်ပြီးရေကြီးရေရှမ်းဖြစ်နေခြင်းမှာစစ်ကောင်စီရဲ့နေပြည်တော်ရှင်းလင်းရေးစစ်ကြောင်းတွေဝင်လာတာကြောင့်လည်းဒေသခံတွေဟာမိုးရေထဲမှာပြေးလွှာစေဘေးရှောင်နေကြရတဲ့အခြေအနေမျိုးမှာရှိပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ပြပေးခဲ့တာပါရှင်။အခုတော့ကင်းပြည်နယ်ကတိုက်ပွဲတွေအကြောင်းဆက်ပြီးတင်ပြပေးပါမယ်။ကင်းပြည်နယ်မြဝတီမြို့နယ်ထဲမှာမေလ17ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေဟာမေလ14ရက်နဲ့15ရက်တွေထိတိုက်ပွဲဆက်လက်ဖြစ်ပွားခဲ့ပြီးတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုတွေများတယ်လို့လဲကရင်အမျိုးသားလူမျိုးရေးထက် KNL နဲ့ပူပေါင်းထားတဲ့ Cobra စစ်ချောင်းကသတင်းထုတ်ပါတယ်။တေချောင်း VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူပေါင်းထားတဲ့ပူပေါင်းစစ်ချောင်းနဲ့စစ်ကောင်စီတပ်တွေဟာကရင်ပြည်နယ်မြဝတီမြို့နယ်ထဲမှာမေလ17ရက်နေ့ကစပြီးနေ့စဉ်တိုက်ပွဲတွေပြင်းထန်စွာဖြစ်ပေါ်နေတာပါ။မြဝတီမြို့နယ်လက်ခတ်တောင်ဒေသနဲ့ကြောက်မိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်တာတွေလည်းရှိနေပါတယ်။ဒီရက်ပိုင်းမှာပဲတိုက်ပွဲတွေပြင်းထန်နေတာနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကအခုလိုပြောပြပါတယ်
။ဟုတ်ကဲ့ဟိုတိုက်ပွဲကတော့မင်းစစ်တရနေ့ကစတင်တာပေါ့နော်။အလုံးစက္ကစကကျတာဟုတ်ကဲ့ရှင်းအောင်ကြတယ်ဆယ်ဦးတော်တန်ရရတယ်လို့ဒီနေ့ရနေ့မှာဒီကြောက်မိုင်းစခန်းကိုပေါ့နော်ညနေဒီစက္ကစကထိုးသိမ်းမှုကျွန်တော်ပူပေါင်းတပ်ဖွဲ့တွေရှိတဲ့နေရာတွေကိုထိုးသိမ်းမှုသူကကျိုးပန်းလာတာပေါ့။တနေ့ကြီးနေတယ်ဆရာကမနာရန်ဖြစ်တော့ဖြစ်တယ်အဖြစ်တဲ့အခါမှာကျွန်တော်တို့ထိုးသိမ်းတယ်ကျွန်တော်တို့ဘက်ကအဲ့လိုမျိုးထိခိုက်ဒဏ်ရာမရှိဘဲသူ့ဘက်ကကြာဆုံးနေများတယ်မေ15ရက်နေ့မှာလဲကြောင်မိုင်းစခန်းကိုအဲ့လိုမျိုးပဲထိုးသိမ်းလာတယ်ကျွန်တော်ဘက်ကလည်းအဲ2ဦးကြာဆုံးပြီးတော့10ဦးဒဏ်ရာရတယ
်အဲ့ဒီဒေသမှာ3ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်က10ဦးသေဆုံးပြီး28ဦးဒဏ်ရာရတယ်ဆိုပြီးကော်ပိုရိတ်စစ်ကြောင်းကလည်းမနေ့ကမေလ15ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဘက်ကတော့ထိခိုက်ကြဆုံးသတင်းနဲ့ပတ်သက်လို့ထုတ်ပြန်တာမရှိသေးပါဘူး။မြောက်ရီမြို့နယ်တဲကလက်ခတ်တောင်နဲ့ကြောက်မိုင်းဒေသတွေမှာပူးပေါင်းတပ်ဖွဲ့တွေဘက်က KNU KNL တပ်မဟာ6ကော်ပိုရိတ်စစ်ကြောင်း1စစ်တပ်နဲ့စစ်ကြောင်းဖက်ဒရယ်ဝင်က Golden Eagle တို့ပူးပေါင်းတိုက်ခိုက်နေတာဖြစ်ပြီးစစ်ကောင်စီဘက်ကတော့ခမာယာ118ခလာယာ295 BGF 139တိုက်ရင်တို့ပူးပေါင်းပြီးနှစ်ဖက်ရင်ဆိုင်တိုက်ခိုက်နေတာဖြစ်ပါတယ်ရှင
်မြန်မာသတင်းဆောင်မတွေပြီးမှတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုဆက်လက်တင်ပြပေးလိုပါတယ်အမေရိကန်ပြည်ထောင်စုအနောက်ပိုင်းမှာရှိတဲ့ကော်လိုရာဒိုပြည်နယ်မှာနိုင်ငံသစ်ကိုပြောင်းလာချသူတွေနေထိုင်မကောင်းမှုဆိုရင်သွားရမယ့်နေရာတစ်နေရာရှိပါတယ်။တိုင်းပြည်များစွာကအသစ်ရောက်ရှိလာချသူတွေကိုကျန်းမာရေးဝန်ဆောင်မှုပေးနေတဲ့စီကံဖြစ်ပါတယ်။ VOA အထက် Savilana Pristans ကပေးပို့တဲ့သတင်းဆောင်မကိုဦးတင်မောင်တန်းကပြောပြပေးထားပါတယ်ရှင်
။အမေရိကန်မှာဘဝသစ်စားရတဲ့အခါကြုံရတဲ့စိန်ခေါ်ချက်တွေကိုစေကူတာခွင့်ရတူနာပြု Elite Deterrent ကိုကသိပါတယ်။ဒီကိုတိုင်က1996ခုနှစ်မှာယူကရိန်းကနေကော်လိုရာဒိုပြည်နယ်ကိုရောက်လာခဲ့တာကိုနိုင်ငံသစ်ရောက်လာကြသူတွေရင်ဆိုင်ရတဲ့ဘာသာစကားအပါအဝင်ကျမရေးဆောက်ရှောက်မှုအခက်အခဲတွေကိုသတိထားမိတဲ့အတိုင်းဒန်ဗာမြို့စင်ကြေပုံးမှာ2021ခုနှစ်ကစပြီးစေကံဖွင့်ခဲ့တဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
We were learning how to do accreditation
learning how to do ပြရပါတယ်တရားဝင်အသိမှတ်ပြုအောင်လူသိများအောင်လုပ်ငန်းတစ်ခုလဲပတ်နိုင်အောင်ဘယ်လိုလုပ်ရမလဲ။ကျန်းမာရေးအာမခံကုမ္ပဏီတွေနဲ့ဘယ်လိုလုပ်ရမလဲ။လူသားအရင်းမြစ်ကိုဘယ်လိုစီမံခန့်ခွဲမလဲ။စတာတွေပေါ့။လူနှယောက်နဲ့ကျမတို့စခဲ့တာပါ။ပထမဆုံးလူနာတွေကဒီယုံမန်နေဂျာရဲ့ကလေးတွေပါ
။နှစ်နှစ်ကြာလာတဲ့အခါမှာတော့စီကံမှာလူနာ4000ကျော်ရှိနေပါပြီ။လူနာကယ်လီကော်ဝါရဲ့မိဘတွေကလည်းဘဝသစ်စခဲ့ကြသူတွေပါ။သူကအခုလိုပြောပါတယ်။
I'm not just a patient.
ဒီမှာကျမကလူနာပဲမဟုတ်ဘူးလေ။ကျမကိုလူလိုလည်းမြင်တာပါ။ဒါကဒီဆေးကန်းကိုကျမအကြိုက်ဆုံးအချက်ပါ။သူတို့ကကျမတို့အတွက်ဖွင့်ထားတာပါ။ဒေချောင်းလာတာတော့မှရက်ချင်းအမြင်ရနိုင်ပါတယ်
။ဒေါက်တာအယ်လီကလူတွေကိုသဘောကောင်းမနှောကောင်းဆက်ဆံတယ်လို့သူသမီးကယ်လနီကလည်းဆိုပါတယ်။ဆေးကန်းဝင်ငန်းတွေကယူကရိန်း၊မက္ကဆီကိုနဲ့အီရန်နိုင်ငံကပါ။လူနာတွေကတော့တကမ္ဘာလုံးကဆိုပါတော့
We take a huge pride in saying that we see patients from 40 plus different countries.
Every year, we see patients from 40 plus different countries. We see patients from 40 plus different countries.
ဘူလာကနေရောက်လာတဲ့ Luna Ania Boglino ကလည်းအခုလိုပြောပါတယ
် They don't just do what the book says.
သူတို့ကစာအုပ်ကပြောတဲ့အတိုင်းပဲလုပ်တာမဟုတ်ပါဘူး။နှလုံးသားနဲ့အလုပ်လုပ်ကြတာဒါခံစားလို့ရနိုင်ပါတယ်ကူညီတာကခန္ဓာကိုယ်ရုပ်ပိုင်းကိုယ်သာမကပါဘူးစိတ်ကျမ်းမာရေးပါဆောင်းလျှောက်ပေးတာပ
ါဆာရာဘရမန်ကအီရန်နိုင်ငံတီဟီရန်ကနေဒန်ဗာမြို့ကိုရောက်လာခဲ့တာပါပထမဆုံးကတော့သူကလူနာပါပဲတက်တိုမှာကာယကုထုံးဘာသာရအတွက်လိုအပ်တဲ့ဘာသာတွေကိုလေ့လာရင်းစေကမှာအလုပ်လုပ်နေပါတယ်ဒီစေကမှာသူပထမဆုံးသတိထားမိတာကတော့စေကနိုင်ရန်ပါပဲတဲ့အဲ့ဒီမှာကဘာတလွားလူတွေရဲ့ပုံတွေကရှိနေတာကိုလူနာကိုကူညီဖို့ဘယ်တော့မှမငြင်းရဆိုတာကဒီစေကရဲ့အဓိကပြဋ္ဌာန်းချက်ဖြစ်တယ်လို့တီတာရန်ကိုကအခုလိုဆိုပါတယ
် We will normally see them no matter their insurance status
if they're able to pay ရှိမရှိရှိပုံမှန်ပဲသူတို့ကိုကျမတို့ကြည့်ပါပေးနိုင်ရှေးကူကယူပါတယ်မပေးနိုင်ဘူးဆိုရင်လည်းသူတို့ကိုကျမတို့ကကူညီမှာပါ
အဝူဆုံးကြုံခဲ့ရတဲ့စိန်ခေါ်ချက်တွေကအမြဲမဟုတ်ဘူးဆိုတာကိုဘောသစ်စသူတွေသိဖို့အရေးကြီးတယ်လို့သူကဖြစ်ပါတယ
် These are the difficult beginnings
ဒါကခက်ခဲမှုရဲ့အစပါကျုံရမယ်ကိစ္စပါကျုံလို့နိုင်ရမှာပါအခက်ခဲကြောင့်လူတွေကပိုးပြီးခိုင်မာအားကောင်းလာမှာပ
ါပိုးပြီးများလာတဲ့ရွှေပြောင်းနေထိုင်ကြသူတွေကိုဝန်ဆောင်မှုပိုးပြီးပြေးနိုင်အောင်ဒုတိယစေကောင်းကိုဖွင့်ဖို့လုပ်နေတယ်လို့တီတာရန်ကိုကဆိုကြောင်းပါခင်ဗျာ
ဥတင်မောင်တန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့သတင်းပတ်ဆင်ခဏတွေကိုနားဆင်ချရဖို့ရှိပါတယ်။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအသံလွှင့်ချိန်တဲ့တပြင်းညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းငန်းတို့ကိုကြည့်ရှုကြရပါမယ် လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းမှာသောတာရှင်များရှင် VOA American တန်ရ2023ခုနှစ်မေလ18ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50 MHz လိုင်းလံမီတာ190တူကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media ဘောကလူကြီးများတင်ကဘာတလွားခီးသွားတဲ့အတူ
မြန်မာပစ္စည်းတွေဆိုလို့ရှိရင်ဒါနိုင်ငံသားတွေကတော်တော်များများသဘောကျကြတယ်ဆိုတော့တို့ဒီမှာတို့တွေ့နေကြပုံစံမျိုးမဟုတ်ဘဲနဲ့
နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ခန္ဓာမှာနားဆင်ချရမှာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းဖတ်ဆင်ခန္ဓာကိုအရင်ဆုံးနားဆင်ချရအောင်ပါအမေရိကန်ပြည်ထောင်စုမှာနေထိုင်ခိုလွန်ခွင့်လျှောက်ထားသူတွေအပေါ်တိုက်မြင့်ပိတ်ပင်ကန့်သက်တာတွေမရှိဘူးဆိုပြီးအမေရိကန်အမိမြေလုံခြုံရေးဝန်ကြီးကညင်းဆိုပါတယ်ဒါပေမဲ့လည်းခလုံးခွေလျှောက်ထားရမှာဥပဒေလမ်းကြောင်းအတိုင်းဆောက်ရွက်ဖို့လိုကြောင်းသူကအလေးနဲ့ပြောပါတယ် VOA သတင်းထောက် Baronica Bodres Iglesia ပေးပို့တဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင
် American Town Miners ကနေရွှေပြောင်းဝင်ရောက်သူအီအတွက်လွန်ခဲ့တဲ့2ရက်အတွင်း50ရာခိုင်နှုန်းလောက်ရောကျသွားတယ်လို့အမေရိကန်နယ်စပ်လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနကပြောပါရယ်ရွှေပြောင်းဝင်ရောက်သူတွေကိုတင်းတင်းကြပ်ကြပ်တားမြစ်တဲ့ဥပဒေပုံမှန်42ကျော်လာရေးနေ့ကတက်တန်းကုန်ဆုံးပြီးချိန်မှာကိုဗစ်ကရောဂါကာလမတိုင်ခင်လေးကဝင်ရောက်သူအရေအတွက်လောက်ထိကျဆင်းသွားတာပါ
We've already removed
တောင်မိုင်းနယ်စပ်ကဝင်ရောက်လာသူထောင်ထဲကြီးကိုချက်ချင်းပဲပြန်ပို့ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဥပဒေပုံမှန်ရှေ့အရလူဝင်မှုကြီးကြပ်ရေးအရာရှိတွေဟာဒီကိစ္စနဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်ကိုကင်တွယ်နေပါတယ
်။သမ္မတဂျိုးဘိုင်ဒန်လက်ထက်မှာဥပဒေကြောင်းအရခိုလွန်ခွင့်ရအောင်ဟိုရုံးကတဲ့ပူပြီးတော့လမ်းဖွင့်ပေးထားတာကိုလည်းမေယိုကက်စ်ကလေးနက်ထားပြောကြားပါတယ်။ခိုလွန်ခွင့်တောက်ခံသူတွေကိုတားဆီးပိတ်ပင်နေဆိုတဲ့ဆွဆွဲချက်တွေကိုလည်းသူကညင်းပယ်ပါတယ်။
What our rule provides
ကျွန်တော်တို့သတ်မှတ်ထားတဲ့စီမင်းနေရလူတွေကတရားဝင်လမ်းကြောင်းကနေလာတဲ့သူတွေဖြစ်ရပါလိမ့်မယ်ဒီလိုလမ်းတွေကလာနေအောင်ကျွန်တော်တို့ဖွင့်ပေးထားပါတယ်မလာခဲ့ဘူးဆိုရင်သူတို့ပြတ်တန်းခဲ့တဲ့တိုင်းပြည်ဒါမှမဟုတ်သူတို့လက်ခံမှုညှင်းပယ်ခဲ့တဲ့တိုင်းပြည်မှာပဲခိုးလုံရပါလိမ့်မယ်တကယ်လို့တစ်ခုစလုံးမလုပ်ခဲ့ဘူးဆိုရင်ခိုးလုံငွေကိုကျွန်တော်တို့ကညှင်းပယ်တာတော့မဟုတ်ပါဘူးဒါပေမဲ့လိုအပ်ချက်တွေနဲ့ကိုက်ညီတယ်ဆိုတာကိုတည်ပြဖို့အတွက်သတ်မှတ်တဲ့အတိုင်းဒါကပို့ပြီးတော့များပါလိမ့်မယ်
ဝါရတ်တွေထုတ်ပြန်တာကြောင့်အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်မဲ့သူတွေရော့ချသွားနိုင်လားဆိုတာနဲ့ပတ်သက်ပြီး Republican တွေကတန်တရားရှိနေပါတယ
် They do think there are caravans going up I think they still want to
လူအုပ်စုလိုက်အများပြားလာနေကြသလိုဝင်ရောက်ဖို့လည်းစ조사နေကြစေလို့ထင်ပါတယ်ကျွန်တော်ပြည်내ကအုပ်ချုပ်ရေးမှုဆိုရင် Texas ပြည်တွင်းကာကွယ်ရေးအရန်တက်အမိမြေလုံခြုံရေးဌာနနယ်စပ်ကာကွယ်ရေးနဲ့အကောက်ခွန်တပ်ဖွဲ့တွေချထားပြီးဝင်ရောက်လာသူတွေကိုတားဆီးနေပါတယ်ဒါပေမဲ့လည်းလွန်ခဲ့တဲ့2နှစ်ခွဲအတွင်းတရားမဝင်ဝင်ရောက်လာသူ9သန်းရှိပါတယ
်သူတို့နေရရင်နိုင်ငံတွေမှာရာဇဝတ်မှုတွေထူပြောတာကြောင့်ထွက်ပြေးလာကြတာလို့ဆိုပါတယ
် We see just extremely
အကြမ်းဖက်ပဋိပက္ခတွေတိုးလာတာကိုတွေ့ရပါတယ်ဒါကြောင့်ဘေးရန်ကင်းတဲ့နိုင်ငံတွေကိုသူတို့ထွက်ပြေးလာတာပါတော်တော်များများကကွဲကွာနေတဲ့မိသားစုတွေနဲ့ပြန်ပေါင်းစည်းနိုင်ကြပါတယ
်တရားမဝင်ဝင်ရောက်နေတာတွေကိုတားဆီးနိုင်ဖို့ Biden ဆိုရကရွှေပြောင်းဝင်ရောက်သူတွေအတွက်ဥပဒေလမ်းကြောင်းအတိုင်းခိုလုံခွင့်လျှောက်ထားဖို့လမ်းဖွင့်ပေးထားပါတယ်ဒါပေမဲ့လည်းအခုလိုခိုလုံခွင့်လျှောက်ထားရတဲ့အရင်းကပြဿနာကိုမဖြေရှင်းနိုင်ရင်တော့ဘာမှထူးမှမဟုတ်ဘူးလို့ကျွမ်းကျင်သူတွေကထောက်ပြပါတယ
် That is the factors in folks home countries
Guatemala Honduras El Salvador စတဲ့ဘိုအမေရိကနိုင်ငံတွေမှာအလုတ်ကင်ရှားပါတဘောဘေးရန်တွေရာဇဝတ်မှုတွေထူပြောတာကြောင့်လူတွေထွက်ပြေးကြတာပါ
တရားမဝင်နေဆက်ဖြတ်ကျော်သူတွေကိုဥပဒေအရအပြစ်ပေးနိုင်မဲ့အစီအစဉ်တွေကိုခိုင်ခိုင်မာမာချမှတ်ထားပေမဲ့တရားမဝင်ဝင်ရောက်လာသူတွေဆက်ရှိနေနိုင်မယ်ဆိုတာကိုတော့အမေရိကန်အာဏာပိုင်တွေကသုံးသပ်ခံမှန်းထားပါတယ်ခင်ဗျာ
ကိုအောင်အပတ်စဉ်စီစဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါလေရှင်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့ဗီဒီယိုသတင်းတွေကိုပြောပြပေးမှာဖြစ်ပါတယ်။ Facebook လူမှုကွန်ရက်ကိုတီထောင်သူဖြစ်တဲ့သ တန်းထောင်ကျွယ်တထေမတ်ဇဂဘာဟာဘရာဇီးနှပန်းကိုကိုပြစ်ကပ်ပြေးကာလာမှာတင်ယူခဲ့ပြီးအခုပထမဆုံးပြိုင်ပွဲမှာဆုနှဆုရသွားပါတယ်။ Texas ပြည်နယ်မှာတော့ယထာတိုက်ဖို့စက်ကံပိုင်းအလိုမှာလူ3ဦးလွတ်သွားပါတယ်။ဒီလို social media ပေါ်မှာလူကြီးများတဲ့တမိနဲ့သတင်းဒိုလေးတွေကိုမိုက်အေးတန်နာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
Facebook လူမှုကွန်ရက်ကိုတည်ထောင်တဲ့ Mark Zuckerberg Brazil နိုင်ငံဂျူဂျစ်ဆူပြိုင်ပွဲမှာဆုနှဆုရသွားပါတယ်။ရွှေတစ်စိမ့်နဲ့ငွေတစ်စိမ့်တို့ဖြစ်ပြီးတော့သူကဂျူဂျစ်ဆူပြိုင်ပွဲဝင်တာဒါပထမအဦးဆုံးအချိန်မှာအသက်38နှစ်အရွယ်တန်းထောင်ကျော်တထေ Zuckerberg ကကယ်လီဖိုးနီးယားပြည်နယ် Red Rose City မှာမေလ6ရက်နေ့ကကျင်းပတဲ့ပြိုင်ပွဲကိုသူလေ့ကျင့်တင်ယူတဲ့ Guerrilla ဂျူဂျစ်ဆူအသင်းကနေဝင်ပြိုင်တာဖြစ်ပါတယ်။သူကပြိုင်ပွဲမှာအနိုင်ရတဲ့အကြောင်းကို Instagram လူမှုကွန်ရက်စာမျက်နှာကနေသူ့ရဲ့ပိရိသက် 7.3 သန်းကိုအသိပေးသွားတာပါသူကသူ့ဆရာနဲ့ဓာတ်ပုံရဲ့သူ့ရဲ့ပြိုင်ပွဲနဲ့လုံးထွေးဓာတ်ပုံတွေဓာတ်ပုံတွေကိုလည်းတင်ထားပါတယ်ကမ္ဘောဒီးယားနိုင်ငံမှာကျင်းပတဲ့အရှိတောင်အာရှအကစားပြိုင်ပွဲမှာနောက်ဆုံးကပန်းဝင်ခဲ့တဲ့အပြင်မဲ့ပူဆန်နန်ကိုအမေရိကန်ဒေါ်လာ1000ဆုချလိုက်ပါတယ်။သူကမိုးသဲထဲမှာနောက်ဆုံးကပြေးနေပေမဲ့ပန်းနိုင်မရောက်မချင်းဇွဲမလျှော်ပဲနဲ့ဆက်ပြီးတော့ပြေးနေခဲ့လို့တကွာလုံးကသူ့ကိုအားပေးခဲ့ပြီးတော့ကမ္ဘောဒီးယားဝန်ကြီးချုပ်ကဆုချလိုက်တာပါ။သူ့ရဲ့ဇွဲကြီးတဲ့စိတ်နဲ့ခိုင်မာမှုကြောင့်ဒါကိုအားပေးတဲ့အနေနဲ့အခုလိုဆုချတာဖြစ်တယ်လို့အဲ့ဒီအချိန်မှာအင်ဒိုနီးရှားနိုင်ငံမှာအာဆီယံအစည်းအဝေးတက်နေတဲ့ဝန်ကြီးချုပ်ဟွန်ချန်ကပြောသွားပါတယ်။မေလ10ရက်နေ့ကအမျိုးသမီးမီတာ9000အပြေးပြန်ွယ်ပြီးကန်ဒီမှာမိုးပြင်းရွာချတာဖြစ်ပါတယ်။သူကနောက်ဆုံးကနေပန်းဝင်တော့ပထမရွှေတစိမ့်စုရတဲ့သူထက်6မိနစ်ပိုနောက်ကျနေပြီဖြစ်ပါတယ်။ဒါမဲ့လေသူ့ရဲ့မလျှော့တဲ့ဇွဲကြောင့်လူတိုင်းအထူးထင်ကြီးသဘောကျခဲ့ပြီးတော့ပြောစမှတ်ဖြစ်သွားပါတယ်။ကမ္ဘောဒီးယားပြည်ကလည်းသူ့ကိုချီးကျူးပြီးတော့အားကစားဆိုတာအနိုင်ရှုံးရဖို့ရင်မကပါဘူး။အများကြီးပိုနဲ့နေပါတယ်လို့ပြောသွားခဲ့ပါတယ်။လင်းနေမှာစာအုပ်ထုတ်ဝေသူက RS ဆော်ပွားများပြည်အောင်စုက Said Rashid Elmari ဖြစ်ပါတယ်။အသက်၄နှစ်အရွယ်စာရီလီကတခြားကလေးတွေလိုပဲဆက်ရုပ်တွေတရိတ်ဆန်လေးတွေကိုကြိုက်ပြီးတော့သင်ချာတွေ့ရတာလည်းပြောတာပါ။သူနဲ့သူ့အမကကလေးစာအုပ်တွေရေးသားထုတ်ဝေလို့ကမ္ဘာငယ်ဆုံးစာအုပ်ထုတ်ဝေသူတွေဖြစ်နေမှတ်တမ်းတင်ခံရသလိုသူတို့ကစူးစမ်းခြင်းနဲ့ကလေးတွေအတွက်တကယ်ကိုအားကျအတူယူစရာဖြစ်တယ်လို့ချီးကျူးခံရပါတယ်။သူထုတ်ဝေရောင်းချတဲ့စာအုပ်ကတငယ်ချင်းတွေဖြစ်တဲ့စင်လေးစာရင်နဲ့ဝေယိုးစွန်ပိုလာဝဲဝန်လေးတို့ပျော်ဝဲစားထွက်တဲ့အကြောင်းဖြစ်ပါတယ်။စာအုပ်ပေါင်း1000ရောင်းထားရပြီးတော့သူကကမ္ဘာအငယ်ဆုံးစာရေးဆရာဖြစ်နေ Guinness ကမ္ဘာအံဝယ်စီးရင်ဝင်ထားပါတယ်။မိသားစုတွေထဲမှာသူတွေမဲလားဆိုတော့မဟုတ်ပါဘူး။အမဖြစ်သူ Elder B ကလည်း I have an idea ကျမမှာအကြံရှိတယ်ဆိုတဲ့စာအုပ်ကိုဘာသာနှမျိုးနဲ့ရေးသားထုတ်ဝေထားတာပါ။သူကတော့အသက်10နှစ်ရှိပြီဖြစ်ပြီးတော့ကမ္ဘာအငယ်ဆုံးစာရေးဆရာမှဖြစ်နေကင်းနေစံချင်းချိုးထားပါတယ်ရှင်ရုရှားနဲ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းနိုင်ငံဘာခွမြို့မှာရုရှားတို့ထိုင်ချထားတဲ့နေရာတွေကိုယူကရိန်းအမှတ်3ချေမှုန်းရေးတပ်ဖွဲ့တွေကတိုက်နေတဲ့ဗီဒီယိုကိုတော့မေလ10ရက်နေ့ကယူကရိန်းကထုတ်လိုက်တာပါရက်စွဲကိုတော့အတိမပြုတ်နိုင်ပေမဲ့ဗီဒီယိုထဲမှာပါတဲ့တန်ချောင်းတွေအနေထားပတ်ဝန်းကျင်အနေထားတို့အရနေရာကသူတို့ပြောတာမှန်တယ်လို့ရိုက်တာသတင်းဌာနကအတည်ပြုပါတယ်။ရုရှားဘက်ကတိုက်နေတဲ့ဝက်ဂနာကျေးစားတပ်ဖွဲ့အကြီးကဲကလည်းယူကရိန်းတပ်တွေတင်ပြန်စစ်ဆင်မှုစလုပ်လာပြီလို့မေလ17ရက်နေ့ကြာသာရေးနေ့ကပဲကြေညာသွားပါတယ်။လေထီးတပ်ဖွဲ့လည်းပါလာတယ်လို့ရုရှားကာဝေးဝန်ကြီးဌာနကပြောပါတယ်။ရုရှားတင်ပြန်စစ်ဆင်ရေးကအောင်မြင်မှုတော့ရှိနေတယ်လို့ဝက်ဂနာတပ်မှုကမေလ10ရက်နေ့က Telegram မှာပြောသွားခဲ့တာပါ။အစောပိုင်းမေလ9ရက်နေ့ကထွက်လာတဲ့ drone video မှာတော့ရုရှားတို့ရဲ့တိုက်ခိုက်မှုကြောင့် Bakhmut မြို့အစောအုံတွေမိလောင်ပြားကြမိခိုးတွေဥထွက်နေတာမြင်ရပါတယ်။ထိုင်ဝမ်မှာတွားနေတဲ့ရထားပေါ်ကို Green Lantern ကြီးပြုတ်ကျခဲ့လို့ရထားတွေကိုရိုက်ချသလိုဖြစ်ခဲ့ပြီးတော့ထိခိုက်ဒေဆုံးမှုတွေဖြစ်ခဲ့ရတာပါ။ထိုင်းချုံမြို့မှာဖြစ်တာဖြစ်ပြီးတော့ Green Lantern နဲ့ရိုက်ချတော့ရထားအတွဲကိုခါလေကဖြတ်ဖောက်ချသလိုဖြစ်သွားရပါတယ်။ မေလ10ရက်ယထာလမ်းဘီကတိုက်ဆောင်လို့ရေးအမြင့်30တထက်ကနေဝင်းချီဂရင်းလက်တန်ကိုအလုံသမားတွေဖြုတ်သိမ်းဖို့လုပ်နေတော့မှာဂရင်းလက်တန်အမြင့်ကနေပြုတ်ကြတာပါရိုက်ချမိရဲ့ယထာတွေအတွင်ပိုင်းကတော်တော်ပျက်စီးသွားခဲ့ပြီးတော့တကားတွေအမှန်ပရင်းတွေခြိုက်ဝင်ထိုင်ကုန်တွေပြုတ်ထွက်ကုန်ပါလေဒီဖြစ်ရကြောင့်ထိခိုက်ရတဲ့သူတွေထဲမှာအမျိုးသမီးတူကအရေးပေါ်ကယ်ဆယ်ရေးသမားတွေရောက်လာချိန်မှာအသက်ပြန်လည်လာအောင်လို့လုပ်လို့မရတော့ဘဲနဲ့သေဆုံးသွားခဲ့တာပါတဲ့နေမှာတော့လူတူဦးသေးဆုံးပြီးတော့ဆယ်ဦးတန်ရာရသွားတယ်လို့ဖော်ပြပါရတယ်။ဒီဖြစ်ရကြောင်ထိုင်ချုံ MRT ယထာကော်ပိုရေးရှင်းယာယီဥက္ကဋ္ဌလင်းလျောင်းထိုင်အခင်းဖြစ်ပြီးတော့နှစ်ရက်အကြာမှာပဲအလုတ်ကနေနှုတ်ထွက်စာတင်သွားပါရတယ်။ဂျာမနီနိုင်ငံအနောက်ချမ်း A45 အဝေးပြေးလမ်းကတရားဒဇင်းကိုမေလ9ရက်နေ့ကပဲဖောက်ခွဲလိုက်တာပါ။တရားကအိုဟောင်းနေလို့တက်ဆိုင်ရကတွက်ချက်စီစဉ်ပြီးတော့ဖောက်ခွဲပစ်လိုက်တာဖြစ်ပါတယ်။တရားဖောက်ခွဲတဲ့ဖြစ်စဉ်ကိုလာပြီးတော့စောင့်ကြည့်တဲ့သူတွေလည်းရှိပါတယ်။တရားက453မီတာပေ1500နီးပါးရှိပြီးတော့1965ခုနှစ်ကနေ1968ခုနှစ်ထိအချိန်ယူတည်ဆောက်ခဲ့တာဖြစ်ပါတယ်။ဒီတရားဖြိုချဖို့ဖောက်ခွဲရေးပစ္စည်း150ကီလိုဂရမ်အသုံးပြုခဲ့ပါတယ်။လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတစ်ခုမှာတော့ယထာမတိုက်ခင်ကားပေါ်ကနေပြီးတော့လူ3ဦးတည်တည်လေးလွတ်မြောက်သွားတာတွေ့ရပါတယ်။မေလ10ရက်နေ့ညနေ4:00ကျော်လောက်ကတက်ဆက်စ်ပြည်နယ်ဖော်နီမြို့ယထာနယ်ကားလမ်းအဖြစ်မှာဖြစ်တာပါ။ဒက်လစ်မြို့စင်ကြေဘုံမှာဖြစ်ပြီးတော့ကားကယထာလမ်းကိုအဖြစ်ကားလမ်းကိုပိတ်တဲ့လက်တန်ကျလာပြီးတော့ကားကရှေ့ဆက်သွားလို့မရတဲ့အချိန်မှာယထာကအော်အော်ဆွဲပြီးတော့အရန်ကတ်လာနေပြီဖြစ်ပါတယ်။ဒီတော့လူကြီးတစ်ယောက်နဲ့ကလေးတစ်ယောက်ကားပေါ်ကအရင်ဆင်းပြေးတာတွေ့ရပါတယ်။နောက်လူကြီးတဦးကတော့ကားကိုရထားကဝင်မတိုက်မိခင်လေးမှာကားပေါ်ကထွက်ပြေးနိုင်ခဲ့တာပါ။ရဲရဲထုတ်ပြန်ချက်အရတော့ဒီဖြစ်ရပ်အတွင်းမှာလူထိခိုက်မှုမရှိခဲ့ပါဘူး။စင်ဂူကကော့တေးလ်ပါတီဖြစ်ပါတယ်။စင်ဂူနိုင်ငံမှာအရက်သီးဆုံးအဖျော်ရည်ကော့တေးလ်ပွဲတော်ကျင်းပနေပြီးတော့ကဘာတလွားကကော့တေးလ်အရသာမျိုးစုံကိုမြည်ဆန်းနိုင်တာပါကော့တေးလ်အမျိုးပေါင်း100ကျော်လောက်ပါဝင်ပါတယ်မေလ5ရက်နေ့ကစပြီးတော့ယမကာဆိုင်ပေါင်း55ဆိုင်လောက်မှာမေလ21ရက်နေ့အထိအထူးစီစဉ်တွေစီစဉ်ပေးထားပါတယ်အာရှတလွားကနာမည်ကျော်ကော့တေးလ်အဖျော်သမားတွေအပြင်တခြားကမ္ဘာနိုင်ငံတွေကကော့တေးလ်အဖျော်နာမည်ကျော်တွေပါလာရောက်ပြီးတော့ပါဝင်ကြပါတယ်လက်ရှိမှာအာရှဒေသတလွားမှာကအရက်ပါဝင်တော့နည်းတဲ့ဒါမှမဟုတ်လုံးဝအရက်ပမာဏမပါဝင်တဲ့ကော့တေးလ်တွေကိုပို့ပြီးတော့တောက်သုံးလာကြပါတယ်။စားတောင်းဆိုင်တို့အရက်ဘားတို့မှာမိတ်ဆွေအပေါင်းအသင်းနဲ့တွေ့ဆုံချင်းတွေ့ပြီးတော့စကားပြောနေခြင်းမှာအရက်မူးမနေခြင်းတို့ဒီလိုမျိုးအရက်ပါဝင်တော့မများတဲ့ကော့တေးလ်တွေတောက်တာဖြစ်တယ်လို့တောက်သုံးသူတွေကဆိုပါတယ
်။မအေးတန်နာကျော်စူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုကြရမှာပါ။ကမ္ဘာတဝန်းနာမည်ကျော်စပိုမှုကြီးတွေချမှာဂျပန်သားတွေကမရှိမဖြစ်မိဖို့ကြောင့်သုံးပစ္စည်းတွေဖြစ်ပါတယ်လိုချင်တဲ့အတိုင်းအတိအကျလှီးဖြတ်ပေးနိုင်တဲ့လက်ရမြောက်ဂျပန်သားတွေဘလို့လုပ်တယ်လဲဆိုတာကိုမဆုမြတ်မုံနဲ့အတူကမ္ဘာတလွားခီးသွားအစီအစဉ်မှာတွားပြီးတော့လေ့လာကြရအောင်ပါရှင်
ဂျပန်နိုင်ငံအလဲပိုင်းဂိဖုခရိုင်ထဲကဆဲကီမြို့လေးဟာအရေသွေးကောင်းတဲ့ဓာတ်တွေထွက်တဲ့မြို့လို့ကြော်ကြားပါရယ်ဆဲကီမြို့မှာလွန်ခဲ့တဲ့နှစ်ပေါင်း800နီးပါးလောက်ထဲကဓာတ်လုပ်ငန်းတွေလုပ်ကင်နေကြတာပါ14ရာစုလယ်ပိုင်းကနေ16ရာစုနှောင်းပိုင်းလောက်အထိဆဲကီမြို့မှာတရှိလုပ်ငန်းလုပ်သူ300ကျော်ရှိခဲ့တာပါအဲ့ဒီထဲကဓာတ်လုံနီးကျွမ်းကျင်မှုနဲ့ဂျပန်ရိုးရာတရှိလုံနီးတွေကိုအစင်းစစ်လက်ဆင့်ကမ်းလာခဲ့တာဒီနေ့အထိဖြစ်ပါရယ်ဂျပန်နိုင်ငံမှာဆာမူရိုင်းတွေကိုဆာမူရိုင်းတရှိတွေဆွန့်လွတ်ဖို့1886ခုနှစ်မှာအမိန့်ထုတ်ခဲ့ပြီးတဲ့နောက်တရှိလုပ်ငန်းတွေတန့်သွားခဲ့ပေမဲ့ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းမှာအိတ်ဆောင်ဓာတ်တွေကိုဆဲကီမြို့ကဓာတ်လုပ်ငန်းတွေပြန်လည်ထုတ်လုပ်ခဲ့ကြပါတယ်ဒီကနေ့ခေတ်မှာတော့ဆဲကီမြို့ဟာအရေးအသွေးကောင်းမိဖို့ကြောင့်တုံးဂျပန်ဓာတ်တွေထွက်တဲ့မြို့အဖြစ်နဲ့ကြော်ကြားပါတယ်နှစ်ပေါင်းရာချီတဲကဓာတ်လုံနည်းတွေအတိုင်းထက်မြတဲ့ဓာတ်တွေကိုလက်ရမြောက်လှုပ်ထားတာကြောင့်ကဘာတဝမ်းကနာမည်ကျော်စဖို့မှုကြီးတွေဆိုရင်ဆဲကီမြို့ကဓာတ်တွေကိုတကူးတကမှာဝယ်နေကြတာပါသူမတူအောင်ဓာတ်တစ်ချောင်းဖြစ်အောင်ကျွမ်းကျင်သူတွေကလက်နဲ့အချောတက်လုပ်ကြရတယ်လို့ဆဲကီမြို့ကဆူမီကာမဓာတ်လုပ်ငန်းအကြီးအကဲကရှင်းပြပါတယ်
だから機械だけではどうしてもできない部分
ဒါတချောင်းဖြစ်အောင်လုပ်တဲ့အခါဆက်တွေနဲ့လုံးလုံးမရတဲ့အပိုင်းတွေရှိပါတယ်လူချင်းတဲ့အတိုင်းအတိအကျဖြစ်အောင်လက်နဲ့အသေးချာလုပ်ရပါတယ်ဓာတ်လုံးကြီးကျွမ်းကျင်မှုနဲ့ဂျပန်ရိုးရာလက်မှုပညာပေါင်းဆက်ထားတဲ့လက်ရာတွေကြောင့်တကဘာလုံးမှာဂျပန်ဓာတ်ဆိုပြီးတော့နာမည်ကြီးအသိမှတ်ပြုခံရတာလို့ကျွန်တော်ထင်ပါတယ
်ဓာတ်လုံးတဲ့နေရာမှာလိုတဲ့တန်တက်ပါဝင်နေတဲ့သဲတွေတဘာဝတန်းစင်ရေတွေမိသွေးကောင်းတွေဆဲကိမျိုးမှာပေါ်များတာကြောင့်လေအရေသွေးကောင်းတဲ့ဓာတ်တွေကိုထုတ်လုပ်နိုင်တာဖြစ်ပါတယ်ဒါတချောင်းဖြစ်အောင်အသေးအချာဂယုတဆိုင်အချိန်ပေးလောက်ကြတာဖြစ်လို့အမှားနဲ့ရောင်းအားမမျှဘူးဖြစ်နေပါဗျ။ဆွမီကာမဓာတ်လုံငန်းမှဆိုရင်ဓာတ်မှဝယ်တဲ့ပမာဏကိုပြည့်မြအောင်တော့မရောက်နိုင်ခဲ့ဘူးလို့ပြောပါတယ
်။結果的にほぼ全ての国で需要が
ဓာတ်တွေမှာယူကြတဲ့ပမာဏကကိုဗစ်ကရောဂါမဖြစ်ခင်ကတည်းကနိုင်ငံအလုံးမှာပုံများလာတာတွေ့ရပါတယ
်။ဆွမီကာမဓာတ်လုံငန်းကရေသွေးကောင်းမိဖို့ကြောင့်တုံဓာတ်တွေကိုနိုင်ငံပေါင်း90ကျော်ကိုတင်ပို့ရောင်းချနေရပါတယ်။မိဖို့ကြောင့်တော့ဓာတ်တက်လက်ကိုဒေါ်လာ200 300အထိဈေးကြီးပေမဲ့ဓာတ်ကောင်းလိုချင်သူတွေကတော့တကူးတကကိုမှာပြီးဝဲနေကြတာပါ။2021ခုနှစ်မှာမိဖို့ကြောင့်တော့ဓာတ်တွေကက်ကြီးတွေအယောင်ကစံချိန်တရာလို့ဒေါ်လာ90ကျော်ခဲ့တယ်လို့ဂျပန်နိုင်ငံအကောက်ခွန်ဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြပါတယ်။ဂျပန်ဓာတ်တွေကကမ္ဘာတဝန်းကနာမည်ကြီးမိဖို့ကြောင့်တွေမှာမရှိမဖြစ်လိုတဲ့ပစ္စည်းတွေလို့ဖြစ်နေတယ်လို့ပြစ်ဒစ်စဖို့မူကြီးအော်လီဗီယဲကပြောပါတယ်တိုကီယိုမြို့မှာဖွင့်ထားတဲ့သူ့ရဲ့စားတောက်ဆိုင်ကအကောင်းဆုံးမီရှလင်စတာအသိအမှတ်ပြုဆုတွေကို2014နဲ့2022ခုနှစ်တွေတုန်းကရရှိထားပါတယ
်။ La fabrication déjà du couteau au Japon
ဂျပန်တွေဓာတ်လုပ်တာကတော့နည်းပညာလက်ရာတစ်ခုကိုဖန်တီးတဲ့အတိုင်းသိက္ခာလက်ရာမြောက်ပါတယ
်။ Et ce sont des couteaux très solides.Parce que ça fait quand même plus de 22
ans. Japan Dari ga taik ko khan khan ma de. Jano Japan ma ni da 22 ni shi ba bi. Long ga de 22 ni ka the ga Japan Dari ko tong la ga ba. Thuru ko ate cha thain thain tha yin a cha ji khan ma de.
Pyin tit naigan ga pyin tit support mu re a mya ji Japan ko dagu daga la bi Japan Dari wae ni ja de lo le tu ga pyo ba de. Tacho so yin sa taok sai takhu long ga mi bo saung atin takhu long atwe la bi lo wae ja ba de de.ဓာကောင်းကောင်းတလက်ကဟင်းချက်သူရဲ့အရေးအသွေးကိုတတ်စီတယ်လို့လည်းသူကအခုလိုရှင်းပြပါဗျာ
။ Bien sûr que c'est très important pour moi d'avoir des couteaux de qualité. Des couteaux qui coupent, bien sûr qu'ils sont parfaitement bien affûtés, tranchants.
ကျွန်တော်ကတော့တကယ်ရည်သွေးကောင်းတဲ့ဓာဖြစ်ဖို့တိတ်ကိုရည်ကြည့်ပါလေ။ဓာကောင်းမှကောင်းကောင်းလှီးဖြတ်လို့ရမှာပါ။ဂျပန်ဓာတွေကတိတ်ထက်တဲ့အတွက်လိုတဲ့အတိုင်းအတိအကျလှီးချွတ်နိုင်ပါလေ။ဓာတွေကိုအသေးချာသွေးပြီးတော့ထိန်းသိမ်းနိုင်လေသုံးလို့ပိုကောင်းလေဖြစ်ပါလေ။ဟင်းချက်တဲ့နေရာမှာဓာတ်ကောင်းကောင်းရှိဖို့တိတ်ကိုရေးကြည့်ပါတယ်။ဒါမှလှီးချွတ်ပြင်ဆင်တဲ့အခါမှာအချိန်မကုန်မှဖြစ်ပါတယ
်။ဟင်းချက်သူတွေကြားဂျပန်ဓာတ်တွေရဲ့ထက်မြမှုကပျော်စမတ်ပြူအောင်ကိုကောင်းတာမှုကြော်ကြားနေတာဖြစ်ပါတယ်။စဖို့မှုတယောက်အတွက်ဓာတ်ကောင်းကောင်းတစ်ချောင်းမရှိမဖြစ်လိုတာကိုလည်းစဖို့မှုကြီးအော်လီဗီယေကအခုလိုပြောပါတယ
်။ça c'est un couteau qu'on peut utiliser pour plusieurs choses, on peut l'utiliser pour
ဒီဓာတ်ချောင်းဆိုရင်အမျိုးအစုံကိုသုံးလို့ရပါတယ်။သားတွေကအကြောမြင်တွေကိုဖယ်ထုတ်တဲ့နေရာမှာသုံးနိုင်တယ်လို့ငါးအသားလွှာတဲ့နေရာမှာလည်းသုံးနိုင်ပါတယ်
။နိုင်ငံတကာကစဖို့မှုတွေကြားမှာဂျာမနီနိုင်ငံထုတ်စဖီလိန်ဓာတ်တွေကအရင်ကလွှမ်းမိုးထားခဲ့တာပါ။အဲ့ဒီဓာတ်တွေလောက်ထုတ်လို့အာမကောင်းခဲ့တာနဲ့ဈေးကြီးတာကြောင့်မှဂျပန်ဓာတ်တွေသိပ်ခင်မစားခဲ့ပါဘူး။အခုလက်ရှိမှာတော့ဂျပန်ဓာတ်တွေကဈေးကြီးပေမဲ့သူ့ရဲ့အရေးအသွေးကိုတည်သူများလာတာကြောင့်ရောင်းအားကောင်းနေတာဖြစ်တယ်လို့တိုကျိုမြို့တော်ကဓာတ်ဆိုင်ပိုင်ရှင်ကပြောပြပါတယ်။
やっぱり品質だったりとかも含めても多
分家庭やပြောမယ်ဆိုရင်တော့ကဘာမှာဂျပန်ဓာတ်တွေကအကောင်းဆုံးလို့ကျွန်တော်ယုံကြည်ပါတယ်။လွန်ခဲ့တဲ့ဆလစ်ကြော်လောက်မှာစပြီးတော့ဂျပန်ဓာတ်တွေရဲ့အရေးအသွေးကိုကဘာကတဖြည်းဖြည်းသိလာကြပါတယ်
။ကဘာတဝမ်းမှာဂျပန်ယဉ်ကျေးမှုနဲ့ဆူရှီလိုဂျပန်အစားအသောက်တွေလူသိများရေပန်းစားလာတာကလည်းဂျပန်ဓာတ်တွေကိုကြော်ကြားစေတဲ့အကြောင်းတစ်ခုဖြစ်တယ်လို့သူကထင်ပါတယ်
။で、そこに来てやっぱりこの10年ぐらいやっぱりこう日本のものだったりとか日本の料理
ロングレスニーラウトにジャパンアサータウンでジャパンピシリポガバドワマアトウを礼費提示ぷらじゃばれジ
ャパンダーアヤンブラウ岡でれそういん辺境နိုင်ငံパリ妙ろまとゆえ彩越とくを輪けれ4日ちょれが噴射နိုင်けれと言ってばれ
使ってもらえばいいだけじゃなくてなぜこれがいいのか
とくそういんガバ今まとにじゃとりあと旬添えに滞な苗立てぽ苗らばびでじゃもろあろぞんが旅団をジャパンダーに登記せじまれဂျပန်ဓာတ်တွေသုံးတဲ့အခါမှာလဲဘာကြောင့်ဒီဓာတ်တွေကကောင်းတယ်လဲဓာတ်တစ်ချောင်းဖြစ်အောင်ဘလောက်အနုစိတ်အသေးစိတ်ဂူးဆိုင်ပြီးတော့လုပ်ထားလဲဆိုတော့နောက်ခံအကြောင်းကိုပါထည့်ပြီးတော့စဉ်းစားစီခြင်းပါလေ
ဂျပန်နိုင်ငံလုံးမီးဖို့ကြောင့်သုံးဓာတ်တွေပေါ်မှာလှိုင်းထွန်းပုံတွေဖြစ်နေအောင်လှုပ်ထားကြလေးရှိပါတယ်ဆာမူရိုက်ဓာတ်တွေပေါ်မှာမြင်တွေ့ရတဲ့အတိုင်းဂျပန်ရိုးရာဓာတ်သွားပုံစံမျိုးဖြစ်အောင်လို့အသေးအချာဖန်တီးထားကြတာဖြစ်ပါတယ်ဆူမီကာမဓာတ်တွေပေါ်မှာဆိုရင်အယောင်မတူတဲ့လှိုင်းနှစ်ခုဖြစ်နေအောင်လှုပ်ထားတာပါဓာတ်လုံးတွေကိုယ်တိုင်
နှစ်ပေါင်းရာနဲ့ချီတဲ့ကအဆင်အလာကိုထိမ့်ပြီးတော့ပညာသားပါပါလှုပ်ထားတဲ့ဂျပန်သားတွေကတံပိုးများပေမဲ့နိုင်ငံတကာကဝယ်ကျင်သူတွေကြားမှာရေပန်းစားနေပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
ကပတလောခီသောအစီအစဉ်မှာရှင်မဆမြတ်မုံစီစဉ်တင်ဆက်နေတာဖြစ်ပါတယ်အခုတော့နေရာပေါင်းစုံအကြောင်းစုံသတင်းဖတ်ဆင်ခဏကိုကြည့်ရှုနားဆင်ကြရအောင်ပါနိုင်ငံခြားသားခီးသွားတွေနဲ့အမျက်စီကတဲ့ထိုင်းနိုင်ငံဟာသူတို့ရဲ့ရိုးရာရင်ကျင်းမှုထုတ်ကုန်ပစ္စည်းတွေကိုအထူးအလေးထားရောင်းချတဲ့နိုင်ငံဖြစ်ပါတယ်လက်ရောက်လဲပတ်ကြတဲ့နိုင်ငံခြားသားခီးသွားတွေကိုအဓိကထားရောင်းချတဲ့ဒီထိုင်းရိုးရာပစ္စည်းတွေကြားမှာမြန်မာရိုးရာထုတ်ကုန်ပစ္စည်းတွေရောင်းချတဲ့ဆိုင်လေးတစ်ဆိုင်ကိုလည်းထိုင်းနိုင်ငံရဲ့တကယ်အချက်ချကြတဲ့နေရာတစ်ခုမှာတွေ့မြင်လာရပါပြီဒီသတင်းပတ်မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာဒီဆိုင်လေးကိုတွေ့ချရမှာဖြစ်ပါတယ်ရှင်
ဘန်ကောက်မြို့နယ်ရရှ်တမရီလမ်းမကြီးပေါ်မှာရှိတဲ့ဘစ်စီကုန်းတိုက်ကြီးကထိုင်းနိုင်ငံဘန်ကောက်မြို့ကိုဈေးဝယ်လာကြတဲ့နိုင်ငံတကာကခီးသွားဧည့်သည်တိုင်းလိုလာရောက်ကြတဲ့နေရာတစ်ခုဖြစ်ပါတယ်။ဒီကုန်းတိုက်ကြီးထဲမှာအရင်ကမရှိခဲ့ဘူးတဲ့မြမရိုးရာလက်မှုပစ္စည်းတွေနဲ့မြမအမှုပညာထုတ်ကုန်ပစ္စည်းတွေရောင်းချတဲ့ဆိုင်တစ်ဆိုင်ကိုတွေ့မြင်နိုင်ပါတယ်။ဘန်ကောက်မြို့ကကုန်းတိုက်ကြီးထဲမှာထူးထူးခြားခြားတွေ့ရတဲ့ဘရုံမားလို့အမည်ပေးထားတဲ့မြမရိုးရာထုတ်ကုန်ပစ္စည်းတွေနဲ့ပြည့်နှက်နေတဲ့လှပတဲ့ဒီဇိုင်းလေးကိုပြီးခဲ့တဲ့2022ခုနှစ်နှစ်ကုန်ပိုင်းနိုဝင်ဘာလကစပြီးဖွင့်လှစ်ရောင်းချခဲ့တာပါ။
အမှန်တော့ကိုယ့်နိုင်ငံမှာဖွင့်လှစ်ရပါတယ်ဒါပေမဲ့ဒီထိုင်းမှာဟိုစမ်းကြည့်ချင်တာလေကိုကိုရဲ့ဒီမြမပစ္စည်းထုတ်ကုန်လေးတွေကိုစမ်းပြီးဖွင့်ကြည့်ချင်တဲ့အဓိကရည်ရွယ်ချက်လေးဖွင့်ကြည့်ပြီးတော့အာကိုရဲ့ရိုးရာပစ္စည်းတွေကိုလည်းနိုင်ငံတကာလူတွေသိစေပြီးတော့ထိုင်းနိုင်ငံတကာလူတွေဝင်ကြတာလေပြီးတော့အဲသူတို့သိစေချင်တာလည်းပါတယ်အဲ့လိုမျိုးရည်ရွယ်ချက်ပေါ့နော်ပြီးလို့ရှိရင်အာဒီမှာကျတော့ဟိုဘယ်လိုပြောရမလဲဒီအခုမြောင်းဖွင့်တဲ့စင်တာဆိုလို့ရှိရင်ခီးသွားတွေအရန်ဝင်ကြတာပေါ့နော်အဲ့လိုမျိုးအဲ့တော့ဒီအချက်ချာကြားညမှာလဖွင့်တဲ့ဟာတွေလည်းပါတာပေါ့နော်အခက်ခဲလည်းအများကြီးရှိပါတယ်ဟုတ်ဟုတ
်အာဒီမှာဟိုခုနပြောသလိုပေါ့နော်ဟိုကျွန်တော်တို့ tourism ခီးသွားလုပ်ငန်းကလည်းဒီ covid နောက်ပိုင်းမှာတော်တော်လေးပြန်ကောင်းလာပြီပေါ့နော်။နိုင်ငံသားအဝင်ထွက်တွေလည်းများတယ်ပေါ့နော်။နောက်တစ်ခုကကျွန်တော်တို့ဒီပြည်ထဲမှာရှိတဲ့ဒီရိုးရာလုပ်ငန်းပေါ့နော်။လုပ်ကိုင်ရဲတွေအတွက်တည်းဒီလိုအလုံးမပြတ်အောင်ပေါ့နော်။အဲ့လိုတွေကျွန်တော်တို့ဖန်တီးပေးခြင်းနဲ့ရွေးချက်နဲ့ဖွင့်ပြတာပါဗျာ။ဟုတ
်။ထိုင်းရိုးရာကုန်ပစ္စည်းတွေနဲ့မတူကွဲပြားတဲ့မြမရိုးရာရွှေကြီးငွေကြီးထိုးလက်မှုထဲနဲ့ပကြီးကားတွေလှပတဲ့စည်းရည်ယွန်းတဲတွေတွင်းထွက်ကြောင်လေးတွေနဲ့တီးကုန်းထားတဲ့ဇွဲကျိုးလက်ကောက်နဲ့တခြားအမျိုးသမီးအလှဆင်ပစ္စည်းတွေကြောက်စိမ့်အကာသားတွေနဲ့ပြုလုပ်ထားတဲ့ပဒီလက်ကောက်လက်စော်အပြင်တရိတ်ဆန်ရုပ်ထုလေးတွေကနုကမာနဲ့မြမပလဲထုတ်ကုန်တွေရွှေရောင်ငွေရောင်နဲ့တောက်ပါဝင်းလက်နေတဲ့မြမရိုးရာအတုံးအဆောင်တွေမြမရိုးရာချီတဲ့အိတ်လေးတွေစသဖြင့်ရိုးရာထုတ်ကုန်အမျိုးမျိုးခင်းကျင်းပြသရောင်းချထားတာကိုဒေသခံထိုင်းနိုင်ငံသားတွေအပြင်နိုင်ငံတကာကခရီးသွားဧည့်သည်တွေစိတ်ဝင်တစားကြည့်ရှုအားပေးဝယ်ယူကြတာတွေကိုလည်းတွေ့ရပါတယ်
။ကျွန်တော်တို့ဒီမြမရိုးရာပစ္စည်းတွေဒီမှာလာရောက်တဲ့အခါကျတော့ဒါသူတို့ဟိုနိုင်ငံသားခရီးသွားရင်နေနဲ့သူတို့ဒီမှာမြင်နေကြပစ္စည်းပုံစံမျိုးမဟုတ်ဘူးပေါ့နော်။ဆိုတော့နည်းနည်းလေးထုံးစံနိုင်မယ်မြန်မာပစ္စည်းရေဆိုလို့ရှိရင်ဒါနိုင်ငံသားတွေကတော်တော်များများသဘောကျကြတယ်ဆိုတော့သူတို့ဒီမှာသူတို့တွေ့နေကြပုံစံမျိုးမဟုတ်ဘဲနဲ့ကွဲထွက်ပြီးတော့သူတို့တွေ့တဲ့ခါကျတော့သူတို့အရန်စိတ်ဝင်စားကြတယ်အဲအားလည်းအားပေးကြတယ်ပြီးတော့ဈေးကလည်းကျွန်တော်တို့တော်တော်လေးကိုတင့်တယ်ပေါ့နော်အဲကြောင့်သူတို့အဲ့လိုအရန်စိတ်ဝင်စားတွေ့ရလေကျွန်တော်တို့လည်းဒါကြောင်းရတာပျော်တာပေါ့နော်
ဒီလိုဝယ်ယူအားပေးကြတဲ့ customer အများစုကတော့ဘန်ကောက်မြို့ကိုအလေလာကြတဲ့နိုင်ငံသားခီးသွားတွေပါ
I think it's amazing and
ဒီဆိုင်ကထူးခြားတယ်လို့ကျွန်မထင်ပါတယ်ပြီးတော့ပစ္စည်းအသစ်တမျိုးမျိုးလိုချင်လို့ဒီဆိုင်ထဲကိုဝင်လာခဲ့တာပါကျွန်မရဲ့အတွေ့အကြုံရှိမဲ့ဟာမျိုးကိုလိုချင်နေတာမို့ဒီဆိုင်ကကျွန်မကိုအံ့ဩစရာဖြစ်ခဲ့တာပါကျမကဗုဒ္ဓဘာသာဝင်လဲဖြစ်နေတော့ယုံကြည်သက်ဝင်မှုအရာဘယ်အရာကအကျိုးရှိမလဲဆိုတာကိုရှာဖွေရင်ဒီဆိုင်ကပစ္စည်းတွေကလူတွေကိုဆွဲဆောင်နေပြီးဝင်ကြည့်ရင်ဝယ်ပစ်ခဲ့တာပါလို့ပြောဆိုသွားတာပါ
Amazing place for me
It's very nice very nice risk to see very nice
တိတ်ကိုကောင်းတဲ့လက်မှုပစ္စည်းတွေပါကျွန်တော်ကကြောက်စိမ့်အရာကိုနှစ်သက်ပါတယ်ဒီပစ္စည်းတွေရဲ့အရာကလှပတယ်လို့တေးသေးတသက်ထုလုပ်ထားပါတယ်
Very nice.
အခုလိုနိုင်ငံတကာကဝယ်ယူအားပေးကြတဲ့ customer တွေရှိသလိုတိုင်းနှပါမှာနေထိုင်နေရပေမဲ့ကိုရိုးရအငွေ့အသက်နဲ့နေထိုင်လို့ကြတဲ့မြန်မာပြည်သားတွေနဲ့ကိုရိုးရပစ္စည်းကိုနိုင်ငံသားမိတ်ဆွေတငယ်ချင်းအပေါင်းအသင်းတို့ကိုလက်ဆောင်ပေးဖို့အတွက်ဝယ်ယူအားပေးကြတဲ့မြန်မာပြည်သားတွေလည်းရှိနေတာပါ။
ကျွန်တော်ကမြန်မာနိုင်ငံကဆိုတော့မြန်မာပစ္စည်းတွေကိုနှစ်သက်တယ်အဲ့ဒါကြောင့်ကျွန်တော်အနေနဲ့ဒီလက်ဆောင်တွေပေးလို့ရတယ်ပြည်ချိုင်အိမ်မှာ decorate လုပ်လို့ရအောင်ဆိုပြီးတော့ကျွန်တော်ကလာဝယ်ပေးတာဖြစ်ပါတယ်ဗျ။ဒီကျွန်တော်ဒီဆိုင်ဖွင့်ပြင်ခြင်းတော့ဆိုရင်ကျွန်တော်အမှန်တိုင်းပြောရမယ်ဆိုအရန်ဝန်တာမိတယ်ဒီကျွန်တော်တို့မြန်မာနိုင်ငံကပစ္စည်းကိုဒီဆိုင်မှာပြထားတယ်ဆိုတာကိုမြင်ပြီးတော့ကျွန်တော်အရန်ဝန်တာပြီးဒီဖြစ်ပါတယ်ရိုးရာတွေကိုကိုယ့်ရဲ့ဒီပစ္စည်းတွေကိုမြင်ရတဲ့အချိန်မှာအိမ်မှာထားတယ်လက်ဆောင်ဝယ်ပြီးတော့ထားတယ်ဆိုရင်မြန်မာနိုင်ငံမှာရှိနေရတယ်လို့ခံစားရတယ်အဲ့လိုမျိုးရှိနေရတယ်လို့ခံစားရခါကျတော့ကျွန်တော်အရန်ဝန်တာပါတယ်ဒီဆိုင်ကိုပြင်မျိုးဖွင့်ပေးတဲ့အတွက်ပြီးကျရင်ကိုယ့်မြန်မာနိုင်ငံရဲ့လူတွေဒီလိုမျိုးဆိုင်ဖွင့်ပြီးတော့ဒီလိုမျိုးshow လောက်တာကိုမြင်ပြီးတော့ကျွန်တော်အရန်ဝမ်းသာမိပါတယ်ဗ
ျမြန်မာနိုင်ငံမှာကိုဗစ်ကာလအလွန်နဲ့နိုင်ငံရေးအပြောင်းအလဲတွေဖြစ်လာပြီးတဲ့နောက်အိန္ဒိချင်းထိုင်းနိုင်ငံဒေသအနှံ့ကိုမြန်မာပြည်သားတွေရွှေ့ပြောင်းအခြေချလာတာကလေးတွေနဲ့လူငယ်တွေကြောင်းလာတက်ကြတာအလုလာလုကြတာစီးလာကူကြတာစသဖြင့်အကြောင်းအမျိုးမျိုးနဲ့လာရောက်ကြတာတွေများလာတာနဲ့အတူမြန်မာအစားအစာစားတောက်ဆိုင်တွေအပြင်ထိုင်းနိုင်ငံမြို့တော်ကြီးရဲ့အချက်ချာကြတဲ့နေရာမှာအရင်ကမရှိခဲ့ဘူးတဲ့အခုလိုမြန်မာရိုးရာထုတ်ကုန်ပစ္စည်းတွေရောင်းချတဲ့ဆိုင်မျိုးကိုပါတွေ့မြင်လာရတာပါရှင
်မညညလွန်စီစဉ်တင်ဆက်တဲ့နေရာပေါင်းစုံအချောင်းစုံသတင်းဖတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသွတ်တရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်သွတ်တရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်အခုတော့သတင်းချင်းချုပ်ကိုဦးတင်မောင်တန်းကပြောပြမှာဖြစ်ပါတယ်ရှင
်ဦးခမုံတိုင်းအဖြစ်စည်းတွေရဲ့တည်ရောက်မှုကြောင့်လူသားပေါင်း16တန်းကျော်ရဲ့ဘဝတွေထိခိုက်ခံရပွဲရှိနေတယ်လို့ကုလသမဂ္ဂကလေးသင်ငယ်များစောင့်ရှောက်ရေးရမငွေဖွဲ့ UNICEF ကမေလ16ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။မုန်တိုင်းလို့သွားပေမဲ့မြေပြိုပဲ့အန္တရာယ်ကကြီးမားနေပြီးလာမယ့်ရက်တွေမှာရေကြောင့်ပြတ်မဲ့ရောဂါတွေအပေါင်းဝင်အန္တရာယ်တွေပိုများလာပွဲရှိတယ်လို့ UNICEF ကပြောပါတယ်။မုန်တိုင်းကြောင့်အိမ်တွေကျန်းမာရေးစောင့်ရှောက်မှုအဆောက်အုံတွေကျောင်းတွေနဲ့တခြားရေးပါတဲ့အခြေခံအဆောက်အုံတွေပျက်စီးသွားကြပြီဖြစ်တယ်လို့ UNICEF ကဆိုပါတယ်။Council of Europe လို့ခေါ်တဲ့ဥရောပကောင်စီအဖွဲ့ဝင်ဥရောပထိပ်သီးကောင်ဆောင်များဆွေးနွေးပွဲကိုအိုင်စလန်မှာအင်္ဂါနေ့ကစတင်ကျင်းပနေပြီးနိုင်ငံပေါင်း26နိုင်ငံကကောင်ဆောင်တွေတက်ရောက်ကြပါတယ်။ယူကရိန်းကိုချူကျော်ခဲ့တာနဲ့ပတ်သက်လို့အနာဂတ်မှာရုရှားပေါ်တရားစွဲရေးယူနိုင်ဖို့ဒီအစည်းအဝေးမှာအဓိကဆွေးနွေးကြမှာပါ။ရုရှားချူကျော်စီးရဲ့ပျက်စီးဆုံးရှုံးမှုစရေးမှတ်တမ်းပြုစုပြီးနောက်မှအထူးတရားရုံးတစ်ခုအသုံးပြုနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ယူကရိန်းမှာရုရှားကျူးလွန်နေတဲ့ရက်စက်ကြမ်းကြုတ်မှုတွေပျက်စီးမှုတွေအတွက်လျော်ကြေးပြန်ပေးဖို့အတွက်အခုလိုပျက်စီးဆုံးရှုံးမှုစီးရင်ပြုစုတာကအဖြစ်ရှာနိုင်ရင်လမ်းကြောင်းပေါ်ပထမဦးဆုံးနဲ့စစ်မှန်တဲ့ခြေလှမ်းတစ်ချက်ဖြစ်တယ်လို့အစည်းအဝေးကိုတက်ရောက်ဖို့လာတဲ့ယူကရိန်းဝန်ကြီးချုပ်ကပြောပါတယ်ယူကရိန်းကိုတိုက်လေရင်တွေပေးဖို့နိုင်ငံတကာပူးပေါင်းဆောင်ရွက်အဖွဲ့ကိုထူထောင်ကြမယ်လို့ UK ဝန်ကြီးချုပ် Rishi Sunak နဲ့ Netherlands ဝန်ကြီးချုပ် Mark Rutte တို့ကအင်္ဂါနေ့ကကတိပြုလိုက်ကြပါတယ်လေကျင်းပေးတာကနေ F-16 ဂျက်လေယာဉ်ပို့ဆောင်တဲ့အထိယူကရိန်းရဲ့လေကြောင်းစွမ်းဆောင်ယူကိုမြင့်တင်သွားကြမှာပါ။အာဖရိကခေါင်းဆောင်တွေရဲ့ကိုယ်စားလှယ်ဖွဲ့ဟာဂျင်ဂျာရေးစီစီတက်ကိုတင်ပြဖို့အတွက်ရုရှားနဲ့ယူကရိန်းနိုင်ငံတွေရှိကိုမကြခင်သွားရောက်မယ်လို့တောင်အာဖရိကသမ္မတဆီရစ်ရမဖိုဆာကပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီတို့နဲ့သူတို့စကားပြောဆွေးခဲ့ပြီးအူလုံးကအာဖရိကကိုယ်စားလှယ်ဖွဲ့ကိုကြိုဆိုလိုက်ကြပါတယ်။
တရင်ချင်းချုပ်ကိုဥတင်မောင်တန်ပြောပြပေးခဲ့တာပါရှင်ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ချင်းမီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီခန့်နေ့10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းထိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမ Thank you type ပါ
This program has come to you from the Voice of America, Washington.